Welcome to the Voice of America in Burmese.
မြန်မာညရနာချင်း VOA American တန်မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်ဧပြီလ17ရက်နေ့စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်လေးကို American ပြည်အောင်စု Washington မြို့တော်ကနေစတင်ဇာတ်လွှင့်နေပါပြီရှင်။ဒီမှာခင်ဆိုးဝင်မှာ COVID-19 အရေးပေါ်အခြေအနေကြောင့်မလို့အစီအစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။အခုအရေးဆုံးထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးပါမယ်။ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကူးစက်သူပေါင်းတက်တက်သမ9တန်းဝန်းကျင်ရှိသွားပြီလို့ American ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့တောက်ကြနေညပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကူးစက်ခံရသူတွေအနက်တသိန်းကျော်တေဆုံးခဲ့တယ်လို့ဆိုပေမဲ့တကယ်တေဆုံးတဲ့သူဦးရေဟာဒီကိစ္စကပိုများနိုင်တယ်လို့ဒုရုကျန်းမာရေးကျွမ်းကျင်သူတွေကထောက်ပြပါတယ်။တချို့အိုးအိမ်တွေနဲ့တခြားတေဆုံးသူတွေကိုရင်ခွဲစစ်ဆေးတာတွေမလုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။ဥပမာအမေရိကန်ယောဂထင်းချုပ်ရေးဌာန CDC ကနေဓာတ်ခွဲကအတီးပြုလူနာတေဆုံးတဲ့စီးရင်ကိုပဲထုတ်ပြန်တာမို့ရင်ခွဲစစ်ဆေးတာမလုပ်နိုင်တဲ့ကြံတေဆုံးသူတွေစီးရင်နဲ့ကြံတေဆုံးသူတွေစီးရင်ထဲမှာမပါဝင်ပဲဖြစ်ရတယ်လို့ထောက်ပြပါတယ်American ပြည်အောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုကြောင့်တောက်ကြနေတရက်ထဲမှာပဲ2100ကျော်သေဆုံးခဲ့ရပြီးကူးစက်သူဦးရေ90%အထိတိုးလာတယ်လို့ John Hopkins တက္ကသိုလ်ကစီးရင်ထုတ်ပြန်လိုက်ပါတယ်။ချိန်နဲ့မှာပဲသမ္မတ Trump ကအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုထောက်ပံ့ရေးအေဂျင်စီအနေနဲ့ကပ်ရောဂါပြီးအဆိုးအဝါဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေကိုအထောက်အပံ့ပေးဖို့တောက်ကြနေကညွှန်ကြားလိုက်ပါတယ်။သမ္မတ Trump ကအီတလီနိုင်ငံရဲ့ကပ်ရောဂါကာကွယ်ထိန်းချုပ်ရေးကိုကူညီခြင်းအပြင်အလုံးအကျိုးသက်ရောက်မှုရှိတယ်လို့ဆိုပါတယ်။တရုတ်နဲ့ရုရှားနိုင်ငံကသတင်းမှားတွေနဲ့လှုံ့ဆော်နေတဲ့အချိန်မှာကမ္ဘာအလယ်မှာအမေရိကန်ရဲ့ဥဆောင်မှုကိုပြတ်တာပြီးတော့ဥရောပနဲ့အမေရိကန်ကိုကပ်ရောဂါနောက်တစ်ကြော့ပြန်မဝင်နိုင်အောင်အန္တရာယ်တွေကိုလျှော့ချပြီးလိုအပ်တဲ့အရေးပါပစ္စည်းစီးနင်းမှုကိုလည်းထိန်းထားကြရမယ်လို့ပြောဆိုလိုက်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့နိုင်ငံအသီးသီးအနေနဲ့ COVID-19 ကပ်ရောဂါတစ်ကြော့ပြန်ပြီးဝင်လာနိုင်တာကြောင့်ထိန်းချုပ်ရေးကန့်သတ်ပိတ်ပင်ချက်တွေဖြေလျှော့ပေးရင်းမှာသတိနဲ့ထားဆောင်ရွက်ကြပါလို့တောက်ကြနေကတိုက်တွန်းလိုက်ပါတယ်။နောက်တဲ့ရင်ဘုတ်ကတော့အင်ဂျူရောကနေ VOA American အတန်ကိုပြစ်တင်ဝေဖန်လိုက်တဲ့သတင်းပါပဲ။ပြည်သူဗန္နာနဲ့လဲပတ်နေတဲ့ VOA American အတန်ဟာ COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ဝါဒချက်နဲ့သတင်းတွေကိုထုတ်လွှင့်ပေးနေတယ်ဆိုပြီး American သမ္မတအင်ဂျူရောကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီဝေဖန်ချက်ကို VOA American အတန်ကလက်မခံဘဲပယ်ချလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာအပြင်းမထွက်ရအမိတ်ရုပ်သိမ်းပြီးပြန်လည်တက်ဝင်လှုပ်ရှားတဲ့မြင်ကွင်းပါဗီဒီယိုရုပ်သံသတင်းကို VOA ကထုတ်လွှင့်ခဲ့တာဟာတရုတ်နိုင်ငံဝါဒဖြန့်တာကိုအားပေးနေတာဖြစ်တယ်လို့သမ္မတ Trump အစိုးရကတောက်ကြနေက Twitter ကနေထုတ်ပြန်ခဲ့တာပါ American ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်တေဆုံးသူဦးရေဟာတရုတ်မှာတေဆုံးတဲ့ဦးရေတဲ့ပိုများနေတဲ့အချိန်မှာအခုလိုတရုတ်အတွက်ဝါဒဖြန့်တာကိုဘဝင်မကြတာလို့ဆိုပါတယ် VOA ဟာ American ပြည်သူတွေအတွက်မဟုတ်ပဲအမေရိကန်ရဲ့ရံပက်တွေကိုဗက်လိုက်ပြီးမကြာခဏဆိုသလိုပြောဆိုပေးနေတာလို့အင်ဂျူရောကဝေဖန်လိုက်တာပါတရုတ်နိုင်ငံအတွက်ဝါဒဖြန့်ပေးနေတဲ့အစားအချက်လက်တွေကိုသတင်းထုတ်ပြန်သင့်တယ်လို့လည်းဖော်ပြထားပါတယ် VOA ညွှန်ကြားရေးမှူးဒါရိုက်တာအမန်ဒါဘဲနက်ကအင်ဂျူရောရဲ့ဖြစ်တင်ဝေဖန်မှုကိုလက်မခံကြောင်း Twitter ကနေတုံ့ပြန်လိုက်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားတုန်းကတရုတ်အာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားခဲ့တဲ့သတင်းကို VOA သတင်းတောက်ကသတင်းပေးပို့ခဲ့ကြောင်း Twitter မှာရေးသားထားပါတယ်တရုတ်အစိုးရနဲ့တရုတ်နိုင်ငံပိုင်သတင်းမီဒီယာတွေစီကထုတ်ပြန်တဲ့သတင်းတွေကိုဒီအတိုင်းလက်မခံပေး VOA ကတည်တည်ချာချာကြာကြာနာနာစုံစမ်းစီစစ်ပြီးမှသတင်းရေးသားတဲ့အကြောင်း VOA Director Amanda Bennett ကတုံ့ပြန်ပါတယ် CPJ ခေါ်သတင်းဆောင်များအကာအကွယ်ပေးရေးအဖွဲ့ကလည်းအင်ဂျူရောရဲ့မှတ်ချက်ကိုပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုဝေဖန်တာဟာအတော်ဆိုးဝါးပြီးကမ္ဘာတဝန်းအတန်လှည့်နေတဲ့ VOA ရဲ့စွမ်းဆောင်ချက်တွေကိုနှီးမိန်အောင်ကဲ့ရဲ့နေတာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်တကယ်တော့ VOA အပါအဝင် American သတင်းဌာနတွေဖြစ်ကြတဲ့ Wall Street Journal နဲ့ New York Times တဲ့သတင်းဌာနတွေကို COVID-19 ရောဂါကူးစက်ပြန့်ပွားတဲ့အချိန်မှာတရုတ်ပြည်ကဝင်ခွင့်မပြုတော့ဘဲသတင်းယူခွင့်ပိတ်ပင်ထားတာဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ19.69 kHz 1539ည19.25 kHz 1783ည19.32 kHz 9339နဲ့ပထမနာရီဘက်မှာ19.190 kHz 1905တို့ကနေပါထုတ်လွှင့်ပေးပါမယ်။
VOA American American တန်ကနေဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်တွေပါဝင်ဘသူမှကိုဗစ်ရောဂါပိုးမကူးစက်ပဲရောဂါပြီးတယ်ဆိုတာမရှိတာကြောင့်အားလုံးစည်းကမ်းလိုက်နာပြီးအထူးယူဆိုင်လှုပ်ဆောင်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ရေးထားပါတယ်။အမဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်ရိတ်ခါဖြန့်ဖြူးရေးလုပ်ငန်းကိုမနေ့ကစပြီးလှုပ်ဆောင်တာမှာကိုဗစ်ကာကွယ်ရေးအတွက်ချမှတ်ထားတဲ့စီမင်းတွေအတိုင်းမလိုက်နာတဲ့ဖြစ်ရလေးတွေကြောင့်ဝေဖန်စရာဖြစ်ရတယ်ဆိုပြီးပြောထားပါတယ်။ဒီလိုထမဖြစ်ဖို့အတွက်စီမံခန့်ခွဲသူတွေ TV site ပါလို့လည်းသတိပေးထားပါတယ်။ဒေါက်ဆန်းစုကြည်ကဘသူပဲဝါရဲလို့နာမည်ရာထူးနဲ့တကွအတိအကျဖော်ပြထားတာတော့မရှိပါဘူး။မနေ့တုန်းကတော့ရိတ်ခါဖြန့်ဖြူးတာကိုကိုယ်တိုင်ဝင်လှုပ်တဲ့တောင်းဝင်ရှိသူတွေဟာလူတွေကြားထဲမှာအနီးကပ်ထိဆက်ပြီးဝေပေးနေတဲ့ပုံတွေ Facebook ပေါ်မှာတက်လာတာကြောင့်ဝေဖန်ပြောဆိုကြတာတွေရှိထားပါတယ်။ထိုင်းနိုင်ငံကနေပြန်လာသူအရေးတွက်ဟာသတင်းနှစ်ပတ်ကျော်အတွင်းတသိန်းခွဲကျော်သွားပြီလို့တောင်းဆန်းစုကြည်ကရေးထားပြီးရောဂါကူးစက်ထားသူတွေနောက်သတင်းပတ်တွင်ပေါ်လာနိုင်မယ်လို့လည်းပြောထားပါတယ်။အရေးတွက်ဘလောက်ထိများမယ်ဆိုတာခန့်မှန်းလို့မရသေးတဲ့အကြောင်းသူရအနေနဲ့ကတော့ပြည်သူတယောက်ချင်းကိုတံပိုးထားပြီးအကောင်းဆုံးစောင့်ရှောက်သွားဖို့တနိဌံချထားတဲ့အကြောင်းနဲ့ဒီဒီငယ်ငယ်စည်းကမ်းလိုက်နာခြင်းနဲ့ပြည်သူအလုံးကူညီပေးကြပါလို့ပန်ကြားထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူအဖြစ်တခွဲတည်ပြုထားပြီးသားအရေးတွက်ကအခုချိန်ထိ28ယောက်ထိရှိသွားပြီဖြစ်ပါတယ်။ဒီထဲက2ယောက်ရောဂါပြောက်ကင်းသွားပြီဖြစ်ပြီးတော့3ယောက်ကတော့ကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာ COVID-19 ရောဂါကာကွယ်တားဆီးရေးအတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂရုံးကကြေညာလိုက်ပါတယ်။ဒီကနေ့ဧပြီလ17ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အတွင်းမှာ COVID-19 ရောဂါမပြန့်ပွားရအောင်ကာကွယ်တားဆီးဖို့အတွက် American Dollar 1.2 သန်းကျော်သုံးစွဲသွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒီအကူအညီတွေကိုတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ9နိုင်ငံကထောက်ပံ့ပေးထားတဲ့အတမွေးဝမ်းကြောင်းမှုနဲ့စားနပ်ရိက္ခာလုံခြုံရေးရန်ပုံငွေ Live အစီအစဉ်အောက်ကနေပေးတာဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းကအကူအညီတွေလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရက်စွန့်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ကုလသမဂ္ဂအနေနဲ့ယာယီစခန်းတွေမှာရှိတဲ့လူတွေအတွက်တကွေးတန်ရှင်းနဲ့ကျန်းမာရေးထောက်ပံ့ပစ္စည်းတွေပါဝင်ပိုကောင်းမွန်တဲ့ရေနဲ့မိန်းနာစနစ်ရရှိဖို့အတွက်အစိုးရဌာနတွေဒေသခံဖွဲ့စည်းတွေပါဝင်နိုင်ငံတကာမိတ်ဖက်ဖွဲ့စည်းတွေနဲ့လည်းပူးပေါင်းပြီးတော့အကူအညီပေးနေတယ်လို့ပြောပါတယ်။ဒါပြင်စစ်တွေနဲ့ဘူဒီတော်မျိုးတွေမှာလည်းယောဂါကာကွယ်ရေးအတွက်လက်ဆေးစင်တွေစောက်လုပ်တာပါဝင်ဆက်ပြာနဲ့လက်သက်စင်ဆေးရည်လိုတကွေသုံးပစ္စည်းတွေကိုလည်းဖြန့်ဖြူးပေးခဲ့ပြီးတော့ခြေပြောင်းလာသူတွေအတွက်လုပ်ပေးထားတဲ့စခန်းတွေနဲ့ကြေးရာတွေမှာလည်းကိုဗစ် -19 နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုဖြန့်ဝေပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ် Mr. Ola Elmgren ကတော့ယောဂါကာကွယ်ရေးအတွက်အားလုံးစီစီလုံးလုံးလှုပ်ဆောင်နေတဲ့အပေါ်မှာဂုဏ်ယူကြောင်းလုပ်ငန်းတွေအောင်မြင်ဖို့အတွက်အကူအညီတွေပံ့ပိုးပေးတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာဒီနေ့ April 17ရက်နေ့ဟာဆိုရင်လဘော်ကို Apollo 13အာကာသယာဉ်လွတ်တင်ခဲ့တဲ့290ပြည့်တဲ့နေ့ဖြစ်ပါတယ် Apollo 13အာကာသယာဉ်ကို1980ခုနှစ်က American ပြည်ထောင်စု Florida ပြည်နယ် Cape Canaveral ကနေလွတ်တင်ခဲ့တာပါဒါပေမဲ့ Apollo 13အာကာသယာဉ်ဟာလဘော်ကိုသွားဖို့အတွက်နေ့ရက်ကြာပြန်တန်းပြီးတဲ့နောက်အောက်ဆီဂျင်အိုးပေါက်ကွဲခဲ့တာကြောင့်အဲဒီမှာပါသွားတဲ့အာကာသယာဉ်မှူးသုံးဦးရဲ့အသက်အန္တရာယ်လည်းရှိလာတဲ့အတွက်လဘော်ကိုမစင်းသက်နိုင်တော့ပဲပြန်လည်ခဲ့တာဖြစ်ပါတယ်။ဘဝဘော်ကိုပြန်လည်စင်းသက်စဉ်အတွက်မှာအာကာသယာဉ်ပေါ်မှာရောမြေပြင်က NASA ထိန်းချုပ်ရေးစခန်းတွေမှာပါအခက်အခဲတွေတစ်ခုပြီးတစ်ခုရင်ဆိုင်ခဲ့ရပြီးတော့နောက်ဆုံးမှာ Pacific သမုဒ္ဒရာထဲကိုပြန်ပြီးတော့ကျခဲ့တာဖြစ်ပါတယ်။အာကာသယာဉ်မှူးသုံးဦးဖြစ်တဲ့ Jim Lovell, Swigert နဲ့Hayes တို့၃ယောက်လုံးကိုတော့ American Legion တင်ပေါ် USS Iwo Jima နဲ့ကယ်တင်ခဲ့တာဖြစ်ပါတယ်။လေဦးသင်းရဲ့ဂန်နွေကစားသမားကြီး Kenny Douglas ဟာ Coronavirus ကူးစက်ခံထားရတယ်လို့လေဦးသင်းကပြောကြားလိုက်ပါတယ်။အသက်69နှစ်ရှိဖြစ်တဲ့ Douglas ဟာဗရူးနေ့ကလေးကဆေးဥတက်နေရတာဖြစ်ပြီးတော့ Coronavirus ကိုကူးစက်ခံထားရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့လေဦးသင်းကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒီသတင်းနဲ့တဆက်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးရာသီကြိုပွဲစဉ်တွေဖြစ်နေရောဘကနာမည်ကြီးအသင်းတွေကဘာတော်မှကစားကြမဲ့ International Champions Cup ပွဲစဉ်တွေကိုလည်းဖျက်သိမ်းလိုက်တယ်လို့ကြေညာလိုက်ပါတယ်ခင်ဗျာဒီအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလော်ရီနဲ့သတင်းပြပုချက်တွေကိုဆက်ပြီးတော့တင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းကပြန်လာတဲ့မြန်မာနိုင်ငံသားတွေထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာကနေခီးစက်မရပဲဒုက္ခရောက်နေတဲ့အခြေအနေကိုပြောပြပါမယ်။ COVID-19 ဗိုင်းရပ်ရောဂါသားဆီးကာကိုရေးတောလာမှုပိတ်ပင်ကန့်သတ်ထားချိန်ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမှာထိုင်းပြည်မြန်မာရွှေ့ပြောင်းလုံသမားတရာကျော်ဟာနေရပြန်မရပဲစောင့်တင်နေပါတယ်။ Adi Loto Mariha, Rabajan Tema, Pitru Nitan Yarello, Piaton Sumu, Kazayita Wonka, Uang Suga Piovare,
Huga, Janon Tepazima, European Temis, Diane, Nayaki, Rotomir,
แต่มันเยี่ยมกว่าผมเองแต่เดี๋ยวนี้มาแต่ละสุขภาพอาจารย์ที่ที่ว่าทุกข์ยากที่พี่รับยานี่ฮะแต่ยามเวลาเงินวิญญาณลาบีลำไส้ทาราจะคุยเสมียขึ้นนี่ได้ปะที่หลังจากพี่พูดแต่ละการสุดตัวกุศลเรื่อยจูบันนี่ได้ลูกอุ้งสุขสัตย์เยาว์วะเลยอุ้งว่าตั้งแต่ไปเดี๋ยวพี่ได้ปฏิบัติไปแล้วมั้งที่เนื้อสุขเราไม่ไปแล้วที่เนื้อสุขเราอุปนิพนธ์ไปแล้วที่มาสุขที่ดูดูคือเดี๋ยวกูโซซาฟ้าว่าเลยเพื่อนกูจะพี่ที่เนื้อสุข Nemikan, Mumide Party, Tawan Situ Riga, Piovare, Covid 19 Yoga, Kusapiana Nere Kalama, Ahulu Piro Piani, Sui Yashi Nirepo, Tirakanuga, Sui Nijarago, Chando Tirakanduga, Mombarane Kulu Piovare.
Allah, Yawan, you got gone there. All of one cut and I pulled Matt Laran for a bomb.
Yoga Chandalo Chenile, Tamarole Epimatoye, the Gari, Big Tari, Kaling Eri, Leshide Zoro, Ema Kupunzaneku, Kakwe Niare.
Piazo Muga, Tauta Panyang Mugale, Tiluri Jama, Pirakawe, Senator Jasimini Raja, so in the Yadelo Piovare.
Hello, also like Bale, a fountain air, Pianatia, Nikaina Guawi, Tatayi, Navira. Yoga go, Tagwe, Botwa, Balu Balu, Niam, Balu Balu, Chijam, Surel Tago, Inyaki Mule, Anere, Tango Mule, Machine, Sura, the Ocida, Su, Serial Palace, Osu Loma, and the Chija, Sara, the Noro Suing Arab.
Tanning and Dema, Lubong, Natan Tongajo, Covid 19 Yoga, Kusa Kantayabi, Tizong to Tongsangayo Feminashi to Ababi, Kusa Kantayara to Ritema, Yamananganda, Shipyan Luka Marule, Pawemare.
ကျွန်တော်နိုင်ကိုအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ချိန်ချုပ်ရေးအတွက်လူတိုင်းမျက်နှာဖုံးနှာခေါင်းစည်းတက်ဖို့နဲ့မျက်မှောက်ရပါဝင်လူတစ်ထောင်ကျော်ကိုတည့်ရပိုင်းတွင်ဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးပြောပြပါမယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေနေ့စဉ်မြင့်တက်လာနေပြီးအခုဆိုရင
ဒီထဲမှာမြန်မာပြည်ပအဝင်ကြောင်းထိုင်းတောင်ပိုင်းခန်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ကဦးမင်းဦးကပြောပြပါတယ်။
ညာဘက်ဆိုလို့ရှိရင်ကာပြူအတူတူညာစင်နာရဲ့မနေ့၄နာရီဆိုတာအဲ့ဒီကာလလေးမှာမထွက်ဘူးအဲ့ဒီကထွက်တယ်ဆိုလို့ရှိရင်ဒီပြင်းပြင်းထန်ထန်အောင်အရေးယူပါလေဒါဆိုအထောင်ကျွန်တော်ဟိုနေ့ကတတိယမှာပဲထောင်ကျော်ရဲ့အဲ့ထက်ပမာလည်းပါတော့အမီရဲ့ခဲမှာညာဘက်အလိုထွက်တာလို့သူကနှစ်မျိုးရှိတယ်ညနာဟိုမပတ်ညနေပိုင်းမပါဝင်တဲ့ထွက်တယ်ဆိုလို့ရှိရင်ဒါကတမျိုးပြီးရခါကျတော့နှစ် ီရဲရွာတွေကနေပြီးတော့ဆန်းကြီးတော့နင်းရတာတို့အဲလိုမျိုးတွေလောက်တာလည်းခံရရှိတယ်ဒါကတော့အကုန်လုံးဟိုလုံနေတာဆိုတော့ကျွန်တော်တို့ဒီမှာနိုင်အဲ့ဒါလေးကိုသတိထားနေတယ
်အလားတူပဲတက်ခရိုင်မဲဆောင်မြို့မှာလည်းနှာခေါင်းကြီးမတက်ပဲအပြင်ထွက်တဲ့ဈေးရောက်တဲ့မြန်မာတချို့လည်းအဖမ်းခံရတာဒဏ်ကြေးပေးဆောင်ရတာတွေလည်းရှိနေပါတယ်ဒေသနာအလိုက်တမ်းရဲ့အမိတ်တွေကိုချုပ်ပေါက်တာရှိရင်အခုလိုကိုဗစ် -19 အရေးပေါ်ကာလမှာဒေသခံအာဏာပိုင်တွေကပြင်းပြင်းထန်ထန်အရေးယူမှုတွေလုပ်လာပါတယ်။ဒါအပြင်ရဲရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေကပါသူ့ကျေးရွာလိုက်ပြစ်ဒဏ်ပေးတာတွေလည်းလုပ်ကြပါတယ်။ဒီအတွက်ထိုင်းရောက်မြန်မာတွေအထူးသတိထားကြဖို့နဲ့တမ်းရဲ့အမိတ်တွေမချိုးဖောက်ဖို့အတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကလည်းနှိုးဆော်နေတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေကလည်းပညာပေးမှုတွေကိုဇက်တိုက်လုပ်နေပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစရက်ကြာအင်ပြေမထွက်ရညှဉ်းကြားချက်ထုတ်ထားတဲ့အချိန်အရေးပေါ်ဖြားနာလာရင်ဘယ်လိုလုပ်ရသလဲဆိုတဲ့အကြောင်းကိုသောရရှင်လေးကိုပြပြပေးကြပါရစေ။အခုဆိုရင်တော့မြန်မာနိုင်ငံမှာကမ္ဘာ့ကံရောဂါ COVID-19 ဓာတ်ခွဲတည်ပြုလူနာတရားဝင်စည်းရင်ဧပြီလ10ရက်နေ့ညနောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့18ရောက်ရှိသွားပါပြီ။ခရီးသွားရာဇဝင်ရှိသူ၊ခရီးသွားရာဇဝင်မရှိသူ၊လူနာတွေနဲ့ထိတွေ့ခဲ့သူစသည်အားဖြင့်ကူးစက်နေတာမို့ဒီထပ်ပေါ်ပြီးကူးစက်ပြန့်ပွားမှုကြဲကြဲပြန့်ပြန့်မဖြစ်အောင်တားဆီးရင်အိမ်ထဲမှာပဲနေကြဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကလူထုကို Facebook ကနေတစ်စစ်မြစ်တာရက်ခံထားပါတယ်။ပြည်내နဲ့တိုင်းအသီးသီးမှာလည်းဧပြီလ10ရက်နေ့ကနေဧပြီလ19ရက်နေ့အထိအိမ်ပြေလုံးဝမထွက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာပါ။အိမ်ပြေမထွက်ကြဖို့ဘာကြောင့်ညွှန်ကြားချက်ထုတ်ရလဲဆိုတာလူထုကိုသေချာသိနာလည်စေချင်ပါတယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာစေတနာဝင်တဲ့အဖြစ်လိုက်ပါဆောင်ရွက်ပေးနေသူအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးကအခုလိုပြောပြပါတယ်။
ဒီလိုကပါလို့ဒီဒီပုံမှာလိုင်းနာဆောင်ရတာလည်းကျွန်တော်တွေ့ရပါတယ်။ဒီလိုပါပဲကျွန်တော်တနိုင်ငံလုံးမှာသူ့တိုင်းတာနဲ့ပြီးတော့ထုတ်ပြန်ထားတဲ့ဒီမိသားစုကံနေထိုင်ကြချက်တွေဒီလိုလိုအများစုကလိုင်းနာတာကိုကျွန်တော်အနေနဲ့တွေ့ရတယ်ပေါ့နော်။ဒါကြီးကလည်းကျွန်တော်ကရုပ်တရက်ကလေးဟိုနေသားကြဖို့ကလည်းတော်တော်မတွေ့ရဘူးနော်။အိမ်ထဲနေမထွက်ဘူးဆိုတော့လူရဲ့တဘာဝပေါ့။တဖြည်းဖြည်းနဲ့ကျွန်တော်တို့နိုင်ငံမှာအခုဒီယောဂချပရီတဲ့ test ပေါ့နော်။စစ်စစ်ဆဲဟာပမာဏကများလာပြီ။ရတာတကြောင်မဆိုတော့ဒါ case ပေါ့နော်ဒီလူနာရောဂါပိုးရှိရတဲ့လူနာပုံပြီးတွေ့ရမယ်အနေထားတွေရှိလာတယ်။အခုကကျွန်တော်တို့ဒီမှာလည်းတချို့ case တွေအရဆိုလို့ရှိရင်ကျွန်တော်တို့ဟိုဒီ local transmission လို့ခေါ်တဲ့ဒီပြည်တွင်းကူးစက်မှုများဖြစ်နေတာဆိုရင်လည်းရှိလာတယ်။ပြည်သားပါးတင်တာတော့ဘာလို့ဖြစ်ဖြစ်အခုလိုပဲကျွန်တော်တနင်္ဂနွေမှာရှိတဲ့ဒီမှာနိုင်ငံသားတွေကဒီအိမ်မှာပဲအဲ့တော့အိမ်မှာပဲနေကြပြီးတော့ COVID ကာကွယ်ရေးမှာဟိုတူတူတူနဲ့ပူပေါင်းကာကွယ်ကြမယ်ဆိုရင်ကျောင်းနိုင်ငံကပေါ်ရှိတဲ့ဒီအဖြစ်နာတက်တာမယ်လို့ကျွန်တော်ယူဆပါတယ
်။အခုလိုနေထိုင်ရတဲ့အချိန်မှာမိမိကိုယ်တိုင်ဒါမှမဟုတ်မိသားစုဝင်နဲ့ပတ်ဝန်းကျင်မှာဖြားနာမှုဖြစ်ခဲ့တဲ့ဆိုရင်ဆေးရုံဆေးကကိုအမြန်ဆုံးဆက်သွယ်ကုသမှုခံယူဖို့ကိုလည်းဒေါက်တာကျော်စွာဦးကတိုက်တွန်းပါတယ်
။ဒီလိုမျိုးပေါ့နော်။ဟိုမိမိကိုယ်တိုင်အပေါ်မှာတော့မိမိသားစုဝင်တွေတော့မိမိပတ်ဝန်းကျင်မှာအရင်ဖြားတဲ့နာတယ်ဆိုလို့ရှိရင်အကယ်၍ဒီတရားမြင့်နဲ့အဖြားလုံးဝလည်းမကြောက်ဘူး။ပို့ပြီးတော့လည်းလက္ခဏာတွေကပိုဆိုးလာတယ်ပေါ့နော်။ဥမာအဖြစ်ပါလို့ချောင်းဆိုးမယ်။အတက်ချီကျတဲ့အတက်ချီမဝတ်ဘူးဖြစ်နေ။အခုချိန်မှာဒီဆေးရုံတွေဒီကျန်းမာရေးဌာနတွေကတော့ကိုဗစ်ကဒီပထမဦးစားဖြစ်တဲ့ကြောင့်ကိုဗစ်ကိုတော့ကျွန်တော်ပထမဆုံးရှင်းသားပြီးတော့သူတို့တွေကုသမှုတွေလမ်းညွှန်မှုတွေဆွဲပြောင်းမှုတွေကျွန်တော်လုပ်မှာပေါ့နော်ဒီလိုဒီလိုအနေနဲ့ပေါ့နော်ကျွန်တော်ကိုခီးသွားရာတွင်ရှိမရှိစေချာလေးရာတွင်မမှန်ကန်ကန်တိကျပြောပြဖို့တော့ကျွန်တော်အနေနဲ့လေးစားတိုက်တွန်းလုပ်ပါတယ
်ပြည်သူတွေအပြစ်မထွက်ဖို့ညွှန်ကြားချက်ထုတ်လိုက်တဲ့ဧပြီလ10ရက်နေ့ကနေစလို့စင်စရဝင်တဲ့အထူးကုဆရာဝန်ကြီးတွေဆရာဝန်တွေတူတာပြုတွေဦးဆောင်ပြီးတော့ဖီဗာကလီနစ်ဖြားနာလူနာကုဆေးကုခန်းတွေဖွင့်လှစ်ပြီးလဲအထူးသဖြင့်ဖြားနာသူတွေကိုပူချိန်ရှိနေသူတွေအတွက်အထူးဆေးကန်းဖြစ်တဲ့ဖွင့်လှစ်ကုသပေးနေပါတယ်လို့အဲ့ဒီဆေးကန်းတွေဖွင့်လှစ်နိုင်ရေးပူပေါင်းပါဝင်လှူရှားနေသူဆရာဝန်ကြီးဒေါက်တာကျော်စွာဦးကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီအရေးလုံးဖြစ်တဲ့ကြီးရဲ့ကြရတော့ကျွန်တော်တို့ဒီဆေးကန်းတွေ19ရက်ကာလမှာကျိုးဒီဆေးကန်းတွေကလည်းစိတ်ထားတာရှိရနော်။ဒီကိုရဲ့ဆေးကန်းနေပြီးတော့ social infection ပေါ့နော်။ဒီရောဂါကူးစက်တာဖြစ်မှလည်းဆိုးတယ်။အချို့လည်းတောင်းကြောင်းကြောင့်ဒီဆေးကန်းတွေခဏဖိတ်ထားတဲ့အခါမှာဒီဒီလိုမျိုးနေနဲ့ဆေးရည်ဆေးကန်းသွားဖို့အခက်အခဲဖြစ်နေမှာရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့ကရည်ရည်ပြီးတော့ဒီဖြားနာတဲ့လူနာတိတန့်ကိုကျွန်တော်တို့ကုသပြီးလို့ဆိုရည်ရည်ချက်နဲ့အဲ့ကြောင့်ကျွန်တော်ရဲ့ဒီချိုမိတ်ဆွေဆရာဝန်ကြီးတွေလူငယ်ဆရာဝန်တွေကနေပြီးတော့ဥဆောင်မျိုးချက်မှတ်နေမှာစလုပ်ခဲ့ပါတယ်။ဥမာအင်းစိန်ကတောင်းညွတ်စာမွေအဲ့ကျွန်တော်ဒီတင်ကန်းမျိုးပေါ့နောက်ဆိုလို့ရှိရင်ဒီပေါ်ဆောင်တို့ပါလို့ဆက်မယ်လို့ကြားပါတယ်။အထူးသဖြင့်ကျွန်တော်တို့ကတော့ဟိုပြောရအောင်ဒီကိုဗစ်ကာကွယ်ထိန်းချုပ်ကိစ္စကြီးမှာအတောင်းတနေရနေပေါ့နော်ဒီကာလမျိုးမှာဟိုဝိုင်းဝန်းလှုပ်ဆောင်ပေးတဲ့သဘောပါပဲကျွန်တော်ကတော့ဒီကဖြားနာတဲ့လူငါကိုဖိတာပြီးရည်ရပါတယ
် COVID-19 ကိုဝိုင်းဝန်းပြီးတော့တားဆီးကာကွယ်တိုက်ဖျက်ရေးအတွက်ကျန်းမာရေးပညာရှင်တွေစင်စရဝေဒန်းတွေပူးပေါင်းလှုပ်ဆောင်ပေးကြပါတယ်ဒီလိုကမ္ဘာကံရောဂါကိုကာကွယ်တိုက်ဖျက်ဖို့ကလူမှုရဲ့အခက်ခဏကလည်းသိအရေးကြီးတာမို့ပူးပေါင်းပါဝင်ကြပါလို့ကိုယ်တိုင်လှုပ်ဆောင်နေသူတွေကမြစ်တာရက်ခဲပန်ကြားထားပါတယ်ကျွန်မစုလို့ကဆက်သွယ်ပေးပြတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူခွင်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hyundai ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါ ီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်စကိုင်းတိုင်းဒေသကြီးတွင်စီးပွားရေးလုပ်ငန်းတွေဘလောက်ထိခိုက်မြင့်တာမှုရှိပြီးဒေသခံတွေကိုဘလို့တက်ရောက်မှုရှိသလဲဆိုတာကိုရှာဖွေတင်ဆက်သွားမှာပါ
အခုယောဂကြောင့်မို့လဲတချို့ကလည်းအိမ်ပြန်ရနေမထွက်ကြတော့ဘူးတချို့ကလည်းပေါ့နော်ဟိုလမ်းဘေးမှာရောင်းတော့ဒီလေတူတွေကလည်းပါခဲ့တာလို့လို့ပါကပါခဲ့ရလို့လို့ဆိုပြီးတော့ကြဟိုချက်ရင်းချက်ရင်းဝင်းတွေကိုတိတ်ဝဲမစားတော့ပဲနဲ့ဟိုဒီတနည်းစား1000ခွဲနဲ့1000ရှင်းလိုက်တယ်ဆိုပေမဲ့1000ကျော် 1000 လောက်ပဲရောင်းရတယ်ဆိုတာအများနဲ့အရှုံးပြနေတော့လည်းဒဏ်မခံနိုင်တော့မှဆိုလို့ဟိုတွေရက်လိုက်ရတော့တာပေါ့
မကြသေးခင်ကမှစိုင်းပိတ်လိုက်ရတဲ့လမ်းဘေးထမင်းဆိုင်ဖွင့်လင့်သူဒေါ်ငယ်လေးကပြောပြခဲ့တာပါဒီဆောင်မမှာသူမအပါအဝင်မုံရမျိုးနယ်တွင်ကထိခိုက်နေတာမှုတွေကိုခံစားနေရတဲ့သူတွေအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဒီဆောင်မကိုမုံရကိစ္စမှသတင်းတော်အီမွန်ကရေးသားထားတာဖြစ်ပြီးကိုကျော်ဝေဖြိုးကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။ဒီဆောင်သားအတွင်းမှာကာယခံရှင်တချို့ရဲ့တောင်းဆိုမှုအရအမိတွေကိုပြောင်းလဲအသုံးပြုထားပါတယ်။မောင်ရမျိုးမာနေထိုင်တဲ့ဒေါ်ဆန်းဆန်းတို့မိသားစုမှာမိသားစုဝင်10ဦးရှိပါတယ်။သူတို့မိသားစုဟာတားနှစ်ယောက်ရဲ့ဝင်ငွေကိုသာမိခိုးနေရပါတယ်။ကြီးဆုံးသားကအင်ဂျင်ဝိုင်းအကျစီလိုက်ကောက်တဲ့အလုပ်ကိုလုပ်ကင်ပြီးအငယ်ဆုံးသားကတော့စတိုးဆိုင်မှာအလုပ်လုပ်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့အတူစီးပွားရေးလုပ်ငန်းတွေပိတ်လိုက်ရတာကြောင့်သူတို့နှစ်ယောက်စလုံးရှေ့စဉ်နောက်စဉ်အလုတ်နားလိုက်ရပါတယ်
။ဒါကြီးကကြတော့ဒါတွေဒီလိုအခက်ခဲမဖြစ်ခင်2000လဲဟုတ်တယ်3000လဲဟုတ်တယ်။အင်္ဂလိပ်လို3လပိုင်း25ရက်နေကကနေ့တိုင်းထိသားရဝင်ဝင်မဝင်တော့လား။စာဝင်နေရေးအဆင်မပြေတဲ့အခါကျတော့အန်တီတို့မဲစက်သွန်လေးတွေကောက်ပြီးတော့တနေ့စာတနေ့ဝင်စားနေရပါတယ်
။ဆိုင်တွေပိတ်မယ်ဆိုပြီးအတန်တွေကြားလို့ဆန်နဲ့စီဝဲထားကြတာတောင်သူ့မှာဝင်စရာပိုက်ဆံမရှိဘူးလို့ဒေါ်ဆန်းဆန်းကပြောပါတယ်။ကျက်သွန်ဆိုင်ခင်းတွေမှာကျက်သွန်အကောက်လိုက်ရင်ရတဲ့ကျက်သွန်ကိုရောင်းပြီးဆန်စီပြန်ဝယ်ရင်မိသားစုစားဝတ်နေရေးကိုအခုလောလောဆယ်ဖြည့်ရှင်းနေရတယ်လို့သူမကဆိုပါတယ်။မုံရမျိုးဟာလက်ဖက်ရည်မျိုးတော်လို့နာမည်ကြီးပါတယ်။ COVID-19 ဖြစ်ပွားပြီးတဲ့နောက်မှာသက်ဆိုင်ရာတာဝန်ရှိသူတွေကလက်ဖက်ရည်တွေကိုပါဆယ်စနစ်သာရောင်းရတော့မယ်ဆိုပြီးညွှန်ကြားလိုက်ကြတဲ့ကလက်ဖက်ရည်ရောင်းရကြသွားပြီးဆိုင်အများစုကပိတ်ပစ်လိုက်ရပါတယ်။လက်ဖက်ရည်ဆိုင်တွေကတဆိုင်ဖြစ်တဲ့အာမန်လက်ဖက်ရည်ဆိုင်ပိုင်ရှင်ကတော့ရောင်းအားကြတာကြောင့်သူ့ဆိုင်ကိုပိတ်လိုက်ရတယ်လို့ဆိုပါတယ်
။ပထမတည့်ရက်ကတော့ဥပါဆယ်ပါညာတော့ရောင်းနေ။ဆောင်းနေဆိုတော့ပါဆယ်ရောင်းတာလည်းအဆင်မပြေဘူး။ကျွန်တော်တို့နေနဲ့ပုံမှန်ရှိတဲ့ဝင်ငွေကလည်းမရှိတော့ဘူး။ဒီကဝင်ရသေးကြလဲဖြည့်ပြရတော့ကြသူတို့လည်းအခုပြိတ်လိုက်တော့ကြဟောဟိုအလုံးလက်မဲ့ဖြစ
်တခြားအစားအသောက်နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတချို့လဲလက်ရှိအချိန်မှာတော့ပြိတ်လိုက်ရပါပြီဒေါ်ငယ်လေးကလမ်းဘေးထမင်းဆိုင်ဖွင့်လှစ်ထားတာဖြစ်ပါတယ် COVID-19 ကြောင့်သူမရဲ့ဆိုင်ဟာရောင်းအားထိုးကျသွားပြီးအရှုံးပေါ်တာကြောင့်ပြီးခဲ့တဲ့လကုန်ပိုင်းကလေးကပြိတ်လိုက်ရပါတော့တယ်ပုံမှန်ဝင်ငွေရှိစဉ်ကသူမအတွက်အခက်အခဲမရှိပေမဲ့လည်းအခုလိုဝင်ငွေမရှိချိန်မှာတော့ချင်းဝေတွေကိုပြန်ဆက်ဖို့အတွက်အခက်အခဲဖြစ်နေပါပြီ
အခုယောဂကြောင့်မို့လဲတချို့ကလည်းအိမ်ပြန်ရနေမထွက်ကြတော့ဘူးတချို့ကလည်းပေါ့နော်ဟိုလမ်းဘေးမှာရောင်းတော့ဒီလေတူတွေကလည်းပါခဲ့တာလို့လို့ပါကပါခဲ့ရလို့လို့ဆိုပြီးတော့ကြဟိုချက်ရင်းချက်ရင်းဝင်းတွေကိုတိတ်ဝဲမစားတော့ပဲနဲ့ဟိုဒီတနည်းစား1000ခွဲ1000ရှင်းလိုက်တယ်ဆိုပေမဲ့1000ကျော် 1000 လောက်ပဲရောင်းရတယ်ဆိုတာအများအားရှုံးပြနေတော့လည်းဒဏ်မခံနိုင်တော့မှဆိုလို့ဟိုတွေရက်လိုက်ရတော့တာပေါ့
တရ3000ကျော်လောက်ဝင်ငွေရတဲ့သူမရဲ့ဆိုင်လေးကိုယောဂါကင်းမှသာပြန်ဖွင့်နိုင်တော့မှဖြစ်တယ်လို့သူမကပြောပါတယ်။တစ်ချိန်တည်းမှာပဲသူမကငွေချီးလုပ်ငန်းကနေချင်းငွေတွေယူထားပါသေးတယ်။သူမရဲ့ကြွေးရှင်ကတော့ချင်းငွေတွေကို AB လတစ်လစာပြန်ဆက်စရာမလိုပဲမေလမှသာပြန်ဆက်ရမယ်လို့ပြောပေမဲ့ဒီ AB လမှအလုံးမဖြစ်ရင်မေလမှချင်းငွေပြန်ဆက်နိုင်မှာမဟုတ်ဘူးလို့သူမကပြောပါတယ်။လုပ်ငန်းအဆင်မပြေတာကြောင့်အကျက်တဲဖြစ်နေတဲ့အထဲမှာဆက်သပင်လောကသားတွေလည်းပါပါတယ်။ COVID-19 ကြောင့်ပွဲမိတ်တားဆီးထားတဲ့အတွက်ဆက်သပင်လောကသားတွေကလည်းစားဝတ်နေရေးအခက်အခဲဖြစ်နေတယ်လို့သူတို့ကပြောပါတယ်။ရွှေမြို့တော်ဆက်သပင်က လူရှင်တော်ဥအောင်စုကလည်းဒီအခက်ခဲတွေကိုကြုံတွေ့နေရသူတူပ
ါလေးစီသားစုကဒီသာသမင်လောကသားတွေဖြစ်နေပါလေဒီအရာပဲဆိုင်ရာလုံးဝမရှိဘူးပေါ့နော်ဒီလုံးဝလည်းပဲအာကိုပြီးတော့အလေးပါအောင်နေရတဲ့ဘဝအချိန်မှာတော်တော်စီဒီကာယောဂီဖြစ်လိုက်တယ်ဆိုတော့ပွေမင်းကြီးပြလိုက်တော့လေးလေးလိုလက်ခံပြီးသားဇာပွေးလေးလေအမိတ်ခံရအဲဒီမှာလေးလေးလိုအရာဒီရရော
တပင်လောကသားတွေကလည်းအတိုးမဲ့ချင်းွေရဖို့နိုင်ငံတော်သမရထံတင်ပြတောင်းဆိုထားတယ်လို့သိရပါတယ်တပင်လောကသားတွေနဲ့အတူအခြေခံလောက်သားတရက်လုတ်တရက်စားတွေကလည်းသူတို့ရဲ့အခက်ခဲတွေကိုအစိုးရကဖြေရှင်းပေးဖို့ညှော်လင့်နေကြပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ကိုဗစ် -19 နဲ့ပတ်သက်တဲ့အကျိုးဆက်တွေကိုတွက်ချက်ပြီးအလုပ်သမားတွေကိုလောက်ခလာစားပေးနိုင်ရန်လုပ်ငန်းဆက်လက်လဲပတ်ဖို့အတွက်အလိုအဆုံးလုပ်ငန်းတွေကိုချင်းွေပေးခြင်းအစီအစဉ်တွေစတင်နေပါပြီလို့မတ်လ31ရက်နေ့သူမရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားပါတယ်။ဒါပြင်ကိုဗစ် -19 ကြောင့်ဖြစ်လာတဲ့စီးပွားရေးသက်ရောက်မှုများအပေါ်ကုစားရေးလုပ်ငန်းကော်မတီကအချိန်ပြည့်အခြေအနေကိုလေ့လာပြီးတင့်တော်တဲ့အစီအစဉ်တွေကိုချမှတ်အကောင့်ထည့်ဖို့နေရလို့ဆိုပါတယ်။စီးပွားရေးနဲ့ပတ်သက်ပြီးပြည်သူအများမနစ်နာစေဖို့အတွက်အလုပ်သမားတွေအလုပ်လက်မဲ့မဖြစ်စေဖို့အလုပ်ရုံများပတ်နိုင်ဖို့နိုင်ငံစီးပွားရေးလည်ပတ်မှုကိုထိခိုက်မှုအနည်းဆုံးဖြစ်စေဖို့အတွက်အခွန်အကောက်ဖြေလျှော့ခြင်းအတိုးနှုန်းလျှော့ချခြင်းတွေအပြင်အသေးစားအလတ်စားစီးပွားရေးလုပ်ငန်းများအတွက်အထူးသက်သာတဲ့အတိုးနှုန်းနဲ့ချင်းငွေတွေအခွန်ကင်းလွတ်ခွင့်တွေရရှိနိုင်ရေးစီမံပေးသွားမယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးမှာကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်ပြီးတိုင်းအဆင့်ကော်မတီဖွဲ့စည်းထားပါတယ်။မုံရွာမှာလည်းကိုဗစ် -19 ကာကွယ်တားဆီးရေးအတွက်အရက်ဖက်အဖွဲ့တွေပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒါပေမဲ့ကိုဗစ်ကြောင့်ရပ်တန့်သွားတဲ့စီးပွားရေးလုပ်ငန်းတွေအလုပ်လက်မဲ့ဖြစ်သွားတဲ့ပြည်သူတွေအတွက်ဖြေရှင်းဆောင်ရွက်ပေးမဲ့ကော်မတီမရှိသေးပါဘူး။ဒီကိုဗစ် -19 ကာလအတွင်းမှာစားဝတ်နေရေးအတွက်အကြက်ရိုက်နေတဲ့စကိုင်းတိုင်းအတွင်းကအခြေခံလူဒန်းစားတွေအတွက်ဘယ်လိုဖြေရှင်းသွားမလဲဆိုတာကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးစိုးဦးကိုမေးကြည့်ရမှာတော့အခုလိုပဲဖြေပါတယ်
။အေးပေါ်လေဒီခက်ခဲတွေကြုံရမှာပေါ့ကွာနောက်တော့အသက်လူပြေးနေရတဲ့နေသားမှာတော့အဲ့လိုမျိုးတနေ့လို့တနေ့စားတွေအေးဒါကြီးဒီဝင်ဝင်နဲ့ပြည်သူတွေကတော့တတော်ကိုတော့ဒုက္ခတော့တွေ့ဦးမယ်။အဲ့ဒါတွေကိုဖြစ်နိုင်မများတော့ပြည်သူအစိုးရရောဒုတိုင်းဆိုတော့စဉ်းစားပြီးတော့လောရမှာပေါ့နော်။ဒီလော်ဒေါင်းတွေပါကြီးချမင်းချမယ်ဆိုရင်တို့ကစီမံထားရတော့ရှိတယ်လေဒီအခြေခံစားကုန်တွေထောက်ခံပေးနိုင်အောင်လို့နော်အဲ့လော်ဒေါင်းတွေမချခင်မှာတော့အဲ့အရာတော့ဒီတိုင်းဘာမှမချသေးဘဲနဲ့ငါတို့ကအဲ့အရာထောက်ပံ့လို့မဖြစ်သေးဘူးလေ
လက်ရှိအချိန်မှာတော့နိုင်ငံတော်အစိုးရရဲ့ COVID-19 ရန်ပုံငွေကထုတ်ပေးမဲ့ချင်းငွေတွေအတွက်လျှောက်လွှာတွေကို2020ပြည့်နှစ်ဧပြီလ9ရက်နေ့အထိပြည်ထောင်စုသမရမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရုံးကိုလူကိုယ်တိုင်လာရောက်ပြီးလျှောက်ထားနိုင်သလိုအွန်လိုင်းကလည်းလျှောက်ထားနိုင်တယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဒါအပြင်တကြံရုံးပိတ်ရရှိကာလအတွင်းပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားများအတွက်ကိုလည်းအခြေခံစားတောက်ကုန်တွေဖြစ်တဲ့ဆန်း၊စီး၊စာ၊ပေ၊ကျက်သွန်၊စတဲ့ပစ္စည်းငါးမျိုးကိုလည်းထောက်ပံ့ပေးသွားမယ်အပြင်အိမ်သုံးတပ်အားသုံးဆွဲမှု150ယူနစ်အထိကိုလည်းအခမဲ့အေဗီလာကုံထိပေးသွားမယ်လို့ကြေညာထားပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရကေဆက်မသတင်းတောက်အီအီမော်ကိုကျော်ဝေဖြူဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်ပတ်စင်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, ပိုင်ကျိုးလို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။ ီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်
။ဒီမဲကန်တန်ရဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့လေလိုင်းစီစဉ်စာတင်ဆက်ပေးမယ်။စီစဉ်နေဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာကပ်ဘေးအန္တရာယ်တားဆီးရေးကြိုးပမ်းမှုတွေမှာအားနည်းချက်တွေသတိထားစရာတွေနဲ့ပတ်သက်လို့ကျန်းမာရေးပညာရှင်ဒေါက်တာတင်းဆွေ VOA မြန်မာပိုင်းကအဲဒါဦးတောင်းညူနဲ့ဆွေးနွေးတင်ဆက်တာပါတယ်။ဒီလောက်ပြဒီနေ့ဆွေးနွေးကမှာတော့ COVID-19 ကမ္ဘာကပ်ရောဂါကိုမြန်မာနိုင်ငံမှာရင်ဆိုင်ဖြစ်ရှင်းနေတဲ့အခြေအနေနဲ့ပတ်သက်လို့အထူးကဆွေးနွေးဆောင်မှာပါဆွေးနွေးဖို့အတွက်ကျန်းမာရေးဆိုင်ရာဆောင်းပါးတွေအွန်လိုင်းမှာရေးသားဖော်ပြနေတဲ့အမေရိကန်ပြည်သူ့ကဒေါက်တာတင်းဆွေမကြာခင်တော့မြန်မာပြည်မှာတာဝန်ချနေရကနေပြန်ရောက်လာတဲ့ VOA ဝိုင်းတော်သားဦးသားညွန့်ကိုဖိတ်ခေါ်ထားပါတယ်။ဆိုတော့အခုအရင်ဆုံးပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုဆွေးနွေးစီချင်တာကတော့လက်ရှိအချိန်ထိကျွန်တော်တို့ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီကပ်ရောဂါကိုထိခိုက်နိုင်မှုကျိုးပမ်းမှုတွေလုံလောက်မှုရှိတယ်လို့များဆိုနိုင်ပြီလား။ဒေါက်တာတင်းဆွေအရင်ဆွေးနွေးပြပါလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီကမ္ဘာကပ်ရောဂါကြီးနဲ့ပတ်သက်ရင်ဒီလက်ရှိမြန်မာနိုင်ငံရဲ့အစိုးရကတော့ကျွန်တော်ပါတီကအစိုးရဖြစ်ပါတယ်။သို့တော်လည်းပဲကျွန်တော်ကဒီကပ်ရောဂါနဲ့ပတ်သက်ရင်တော့ဆောင်းဝန်တယောက်အနေနဲ့ပဲကျွန်တော်ဆွေးနွေးပါမယ်။ဝေဖန်ချက်ရှိရင်ကျွန်တော်ဝေဖန်တော့မှာဖြစ်ပါတယ်။ပထမအချက်ကတော့ဒီရောဂါကြီးနိုင်ငံတကာမှာဖြစ်နေတယ်အရင်ဆုံးတော့တရုတ်တီမှာပေါ့နော်မြန်မာနိုင်ငံအင်္ဂလိပ်ရင်တရုတ်တီမှာအော်တောင်းနေဖြစ်နေတဲ့အချိန်မှာဗမာပြည်မှာကဒီရောဂါကိုအစိုးရကရောနောက်ကပြည်သူပြည်သားတွေကရောတတော်ကိုပေါ့ပေါ့တန်တန်ယူဆခဲ့ကြတယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ခါဒီကမ္ဘာကပ်ရောဂါအဆင့် WHO ကကြီးညာတဲ့ကာလအထိလည်းပဲကျွန်တော်တို့နိုင်ငံကအရေးယူဆောင်ရမှုတွေအေးနောက်တစ်ခါပြည်သူပြည်သားတွေရဲ့အဲတုံ့ပြန်ပြောဆိုမှုတွေဟာကျွန်တော်တို့စိတ်ပညာအရပြောရင်လွှဲချော်တာတွေတော်တော်များများရှိခဲ့ပါတယ်။အဲ့တော့အဲ့ဒီကာလမှာကျွန်တော်တို့ကြိုတင်ပြင်ဆင်မှုကအတန်းမှအရေးကြီးပါလေ။အဲ့တော့သတင်းဖြန့်ချိမှုကအရေးကြီးတယ်။သတင်းပေါ်မှာပြည်သူပြည်သားတွေကမယုံကြဘူးပေါ့။တိုးနိုင်ငံမရောက်သေးဘူး။ဘာကြောင့်လဲ။အဲအဲ့ဒီခါမှာတန်တရားတွေရှိကြတာပေါ့နော်။ဖွင့်ထားတာလား။အာထုတ်ပြန်မှုမလုပ်တာလားစသဖြင့်။အဲ့ဒီကဟိုဒါအဆူအပိုင်း။နောက်လူပြည်သူပြည်သားတွေကလည်းမမှန်ကန်တဲ့သတင်းတွေလွှဲချော်တာတွေအဲတည့်ရပြောရင်လိန်ရလေးပေါ့နော်လိန်နာလေးတော်တော်များများဒီဆိုရှယ်မီဒီယာမှာဖြစ်ခဲ့တော့ကျွန်တော်တို့နိုင်ငံဟာတကယ်ရောက်လာတဲ့အချိန်မှာအခင်းကျင်းနေတာတော်တော်လေးအဆင်မပြေခဲ့ဘူးဖြစ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ကိုသားညီတို့ကမြန်မာနိုင်ငံမှာတွေ့မြင်ခဲ့ရတဲ့အခြေအနေတွေကဒီတုံ့ပြန်ဖြေရှင်းမှုတွေမှာအားနည်းချက်အားသာချက်ဘာတွေများတွေ့မိလဲခင်ဗျာ
ဆိုတော့နှစ်ပိုင်းပေါ့နည်းနည်းခွဲပြောစီနေခုနကတော်တော်ချင်းစီပြောသွားတဲ့ကိစ္စလည်းပါပါတယ်နှစ်ပိုင်းကကနေဦးအဆင့်ပေါ့နော်ဟိုချိုတင်ကာဝေးတဲ့အပိုင်းပေါ့အဲဒီမှာခုနကတော်တော်ချင်းစီပြောတာကြီးလက်ခံတယ်တမောချက်ကဆူရဘက်ကပြင်းပြင်းစင်စင်ဘာမှမရှိဘူးကျွန်တော်တို့အင်္ဂလိပ်ပြောနိုင်ငံမှာဖြစ်နေတဲ့ကဘာမှာကတ်ယောဂါပေါ်ဖြစ်နေဘူးအဲ့အဲ့ဒီချိန်ဒီမျိုးမှာဥမာထိုင်းကပြန်လာမဲ့သိင်းရရှိတဲ့မြန်မာလူဥပဆိုရင်ထိုင်းဆိုလို့ရှိရင်တော်ဆိုဆီယာပေါ်စတစ်တွေ့နေပြီးတော့ပြန်လာမဲ့မြန်မာလူတော့လူမားတွေကိုဘယ်လိုနေရာချထားမလဲအဆူရကုနိုင်ကခုဖြစ်လာရင်ရေးပေါ်ဘယ်လိုစီမံမလဲပြန်ရည်ပြုလုပ်မယ်ပြင်းပြင်းစင်စင်ကြိုတင်မလုပ်ထားတဲ့အခြေအနေမျိုးတွေကျွန်တော်တို့ကြုံရရပါတယ်။ဒါကြောင့်မို့လဲနောက်ပိုင်းမှာကတ္တမုန်ကြီးအခြေအနေကိုကျွန်တော်တို့ကြုံရတာပေါ့နော်။ဒါပေမဲ့နောက်ပိုင်းနောက်ယောဂါပိုစတစ်တွေ့ပြီးနောက်ပိုင်းကြိုက်ပြဘုံဒီမှာတော့ နယ်လီမြန်မြန်တက်တက်နဲ့လုံနိုင်တော့လုံတာအနေနဲ့ရှိရတဲ့စုစုတုံးပြီးတော့လုံတာတွေမြင်ပါတယ်အဲ့တော့ဒါကိုကျွန်တော်နှစ်ပိုင်းခွဲပြီးတော့ပြောတာပေါ့နော်ဒီကိစ္စပြောရင်တော့ကနဦးစစ်မှာမြန်မာနိုင်ငံကပြည်ပြင်ဆင်ဆင်မလုံနိုင်တာဟာတော်လေးအထင်သာစရာအကြောင်းမျိုးကြီးဖြစ်နိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆက်လို့ဒီချိုးတင်ပြင်ဆင်မှုအပိုင်းနဲ့ပြောမယ်ဆိုလို့ရှိရင်အမေရိကန်မှာဆိုရင်လည်းနှစ်လလောက်ချင်းရတာကိုမပြင်ဆင်ဘူးဆိုပြီးသမ္မတဒေါ်နယ်ထရန့်ကိုဝိုင်းဝေဖန်ကြတာပါပဲဒါမှမဟုတ်အမေရိကန်မှာပထမဆုံးကူးစက်မှုတွေကိုအတည်ပြုထားပြီးတဲ့အချိန်မှာမြန်မာနိုင်ငံမှာတော့ဒီတခြားနိုင်ငံတွေရဲ့စာရင်အတည်ပြုတဲ့လူနာကိုချိန်ညားတာကလည်းတော်တော်လေးနောက်ကျပါတယ်အမေရိကန်ကအခုဆိုရင်ကမ္ဘာမှာကူးစက်သူလူနာလည်းအများဆုံးပါဒါလည်းဒီပိုင်းကဒီဘက်မှာကတန်တရားရှိတဲ့လူတွေကိုစစ်တာဆေးရတာတော်တော်လေးများပါတယ်တန်းနဲ့ချီပြောကိုစစ်ထားတာပါဆိုတော့မြန်မာနိုင်ငံမှာအခုထိကူးစက်သူရေအတွက်ကတိတ်မများသေးတာကဒီလိုမစစ်နိုင်မစင်းနိုင်လို့မတွေ့တာများဖြစ်နေမလားဆရာဦးတက်ဆိုရင်သိကြပါလားခင်ဗျဟု
တ်ကဲ့ခင်ဗျအဲဒီကိစ္စမှာဒီအမေရိကန်ပြည်တော်စုနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုရှင်းပြီးပြောတာကွာချန်လွန်တာမှန်ပြီမယ်လို့အဲ့လိုရှင်းပြောရင်တိတာလေခင်ဗျဒါရှင်းပြောတဲ့တယ်လို့ကျွန်တော်ယူဆပါတယ်အမေရိကန်မှာဖြစ်မလာခင်ကအစိုးရကရောသမ္မတရုံးပေါ့နော်သမတယုံကရောနောက်တခါစိပညာရှင်တွေအတိဒီလောက်ကြီးဖြစ်လာမယ်လို့နှစ်ဦးလုံးကမမျှော်လင့်ကြဘူးဒါအမှားတစ်ခုကိုကျွန်တော်ကမြင်ပါတယ်။နောက်ပိုကောင်းလာတာတစ်ခုပေါ့နော်အမေရိကကပါတယ်ဆိုတော့သမတယုံကအင်ဂျီရောမာဂျီတက်စ်ဖို့ဆိုတဲ့အထူးတောင်းပေးထားတဲ့အဖွဲ့ကနေနေ့တိုင်းလာအရင်ဆိုနေ့ကင်းအခုဆိုညနေ6နာရီလောက်ဆိုရင်တရင်းသာရှင်းလင်းပွဲလုပ်ပြီးတော့တည်တည်ချာချာထုတ်ပြန်အဲမေးတာတွေကိုဖြေပါတယ်ဒီနေရာမှာမြန်မာနိုင်ငံကတော့လက်လမ်းမိတယ်လို့ဆိုပြီးကျန်းမာရေးဝန်ကြီးဌာနက website ကအကြီးညာရထုတ်တာရှိတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ချိန်ပြောတာရှိတယ်ပေါ့နော်။ကျွန်တော်မြင်တာကတော့အဲ့ဒါတွေကမလုံလောက်ဘူးခင်ဗျာ။ဒီလူလူလူအများစုကိုရောက်နိုင်တဲ့မီဒီယာပေါင်းစုံကနေပြီးတော့မှန်ကန်တဲ့သတင်းပေးမှုတွေဆိုရပိုင်းကလိုအပ်တယ်လို့အခုချိန်ချင်းလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်မေကွန်းရင်ဖြစ်တဲ့စံတပ်မှုအမေရိကန်မှာနေတိုင်းနေတိုင်းဟာဒီသတင်းတွေစံတပ်မှုအပိုင်းမှာအမေရိကန်မှာလည်းစပိုင်းကလိုအပ်ခဲ့တယ်စံတပ်နီမာရာနိုင်ရီရင်းနဲ့ကြားတဲ့နိုင်ရီစံတပ်နီကိုစေကုံမဒီရဲ့လည်းတီထွန်လို့အခုဆို15မိနစ်နဲ့စံတပ်တဲ့နီကိုဒီနေ့မှဘလောက်စမ်းနိုင်ပါတယ်လို့ဒီတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေကကြေညာတယ်အဲ့ဒီအချိန်မတန်ရင်ဗမာနိုင်ငံမှာဒီစံတပ်တဲ့ကိရိယာကိုယ်နိုင်ငံမှာမရှိဘူးဆိုတဲ့တည်းတခြားနိုင်ငံကိုပို့ရတဲ့တည်းအဲ့ဒီနောက်မှာတော့ဟိုစင်ကာပူကကူညီတယ်ဆက်တဲ့ပြန်ပေါ်လို့ကူညီတွေရောက်လာတယ်လို့တော့သိပါတယ်သို့တော်လည်းပဲအခုချိန်ထိဒီနေ့ကိုဘယ်လောက်ဆန်းနိုင်လဲဟဲ့လားတခါဆန်းရင်ဘယ်လောက်ကြာတယ်အရေးအတွက်ကြာခိုင်နှုန်းထုတ်ပြန်ခြင်းမရှိပါဘူးအဲ့တော့ဒီယောဂဟာရှင်းရှင်းပြောရဲလိုက်ရှာရတာခင်ဗျစောင့်နေရတာကိစ္စမဟုတ်ဘူးအဲ့တော့လိုက်ရှာမှတွေ့မှာဟဲ့လားဒီပူအန်တီဘော်ဒီခေါ်တဲ့ခန္ဓာကြီးကိုအခုချိန်ကတော့အဲ့ဒါပဲဆန်းလို့ရတာတွေ့မှသာလေရင်အခုဟိုယောဂကုသမှုရှိရှိကျွန်တော်တို့ပြောလို့ရတယ်အခုကတော့ဟိုနိုင်ငံတခြားနိုင်ငံကပြန်လာတဲ့လူလောက်ကိုပြစ်မှတ်ထားပြီးတော့လိုက်ရှာနေရတယ်ဟိုအရင်ကတော့တုတ်တက်လာတယ်လို့ကျွန်တော်မြင်ပါတယ်ဆန်းတပ်ပေါ့သို့တော့အလုံးကိုလိုအပ်သေးတယ်အဲ့တော့ယောဂလက္ခဏာနဲ့တန်တရားဖြစ်လို့တဲ့အုပ်စုနှစ်ခုသာလေပြစ်မှတ်ထားတဲ့ဆင်းတော်မှာမလုံလောက်သေးတဲ့ကာလကျွန်တော်မြင်တာကတော့ဖြစ်နိုင်သည်ဖြင့်စံတပ်မှုတွေကြေကြေပြန့်ပြန့်များများဆဆလုံးတဲ့လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ကိုတန်းညုံရောခင်ဗျာဒီမြန်မာနိုင်ငံမှာယောဂရှာဖွေဆီဆင်းမှုအပိုင်းမှာဘာတွေများတွေ့ထားရလဲ
ကျွန်တော်တတိထောင်မိကြောင်အနည်းရှော်ပေါ့နော်ဒီလိုဒီအမျိုးသားဒီလက်တွေ့ဟိုဟာပေါ့တခွေသားနေတာနေပြီးတော့နေ့စဉ်90 60လောက်တော့သူစမ်းနေတာတွေ့တယ်နောက်တစ်ခါပစ္စည်းပစ္စည်းအရခုနကကျွန်တော်တစ်စီပြောပြီးတော့ပါစင်ကူကယူလာရရှိတယ်နောက်တစ်ခုကကုလသမဂ္ဂကနေပြီးတက်စကစ် 5,000 လောက်ကြည့်ကိုယူဖို့ပေးသွားပြီးတော့ထောက်ခံသွားလို့သူတို့စီစဉ်နေရရင်ရှိအဲ့တော့တက်စကစ်ကတော့ထင်မှရှိတယ်ဒါပေမဲ့ခုနကပြောလို့ပေါ့စမ်းသပ်မှုကတော့အင်းနဲ့အားနဲ့မစမ်းနိုင်သေးဘူးဒါပေမဲ့ကျွန်တော်ဒီယောဂရှာဖွေရင်းနဲ့ပတ်သက်လို့ပေါ့နော်နည်းနည်းလေးကျွန်တော်သတိထားမိတာမြန်မာနိုင်ငံမှာ local transmission မဟုတ်ပါဆိုတော့အခြားနိုင်ငံတွေမှာဆိုလို့ရှိရင်လူတစ်ယောက်တွေ့ရင် tracing လိုက်ပြီးဆိုလို့ရှိရင်အဲ့မှာလူ40 50တအားသူတိုင်းဂျုံကြီးထွက်လာတယ်အကြောင်းလို့လဲမြန်မာနိုင်ငံမှာကဒီဒီမနက်မြန်မာဒီပေါ်စစ်လူနာမတွေ့ခင်ကကျမယူတီပြည်သူ့ကျမယူဌာနဘက်ကစိုးရိမ်နေသူအမြဲပြောတာကမြန်မာနိုင်ငံမှာအွန်လိုင်းချင်းလိုက်တနေရာတွေကထွက်လာနေတယ်ဆိုလို့စိုးရိမ်ဒီကြီးသူသတိပေးတာရှိတယ်ဒါပေမဲ့တကယ်ပေါ်စစ်လူနာတွေကိုထွက်လာဥပမာဆိုလို့ရှိရင်ပထမဆုံးထွက်တဲ့ဒီအမေရိကန်ပြန်ပေါ့နော်ချင်းတိုင်းသာ သူတို့ပြန်သွားတယ်သူဒီ trace လိုက်တယ်သူဒီလူနာနဲ့ပတ်သက်လို့အဲ့ဒီနာနဲ့ပတ်သက်လို့ဒီကျွန်တော်သိတော့တော့ရာနဲ့ချီပြီးတော့သူ quarantine လုပ်တယ်အဲ့တော့ဒါရီနဲ့လိုက်တော့ပြီးတော့သူလိုက်ဆန်းတဲ့ခါမှာသူနဲ့အတူရှိတဲ့ meeting ကိုကူးတာတော့တွေ့ပြီပေါ့နော်ဒါလည်းဒီကနေ့ပြန် quarantine ချက်တော့တော်ကျော်နေပါဘူးဒါပေမဲ့တော်တော်များများမတွေ့ဘူးမတွေ့တော့ဆူလိုရာသဘောကမြန်မာနိုင်ငံမှာအခုအများကြီးဖြစ်တွေ့ရတဲ့ဟာတွေကဒီမှာထိုင်းနိုင်ငံကနိုင်ငံခြားကလာတဲ့လူတွေများတယ်ဒါပေမဲ့အဲ့ဒီလူကတဆင် local transmission ပေါ့ပြောရင်တခြားနိုင်ငံတွေနဲ့မတူဘူးတော်တော်နေရတော့သိချားမိတယ်အဲ့ဒါကဘလို့အချိန်ကြီးကြောင့်လဲဆိုတော့ကျွန်တော်ဒီအဲ့ဒါတော့မပြောနိုင်ဘူးအခုချိန်ကြီးကြည့်တော့မြန်မာနိုင်ငံမှာ local transmission ပြည်တွင်းမှာပဲဒီ use တဲ့အချင်းကြီးကတော့နင်းနေတာပေါ့နော်ခုနကတစ်ဖက်ကပြောရင်တော့ဒီယောဂရှာဖွေးနဲ့ပတ်သက်လို့လုံလောက်မှုဟို test kit ကြီးပေါ့နော်ဒီတက်ခွဲဆန်းတက်မှုတက် test kit ကြီးလုံလောက်မှုရှိရှိဆိုတဲ့အပိုင်းကတော့ initial ကပြီးတော့တိကျပြောနိုင်တယ်ဒါပေမဲ့ကျွန်တော်တို့မင်းများကြီးတော့တို့မှာလုံလောက်ရှိတယ်တို့လုတ်ပြီးနိုင်တယ်သူတို့အများအားသူတို့ဘက်ကတော့ပြောနေတာပဲကျမရနိုင်တယ်ပဲတော့
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီကျမရဲ့အသိပညာနဲ့ဒီသတင်းအချက်အလက်ပိုင်းကိုဆွေးနွေးချင်ပါတယ်ဒီမြန်မာနိုင်ငံမှာအာဏာပိုင်တွေနဲ့လူလူကြားမှာဒီပြဿနာရဲ့အတိုင်းနဲ့ကိုတည်တည်ချာချာသိကြရလားတခြားမဟုတ်ပါဘူးတချို့ဒီတာဝန်ရှိတဲ့သူတွေရောဒီလူလူကြားမှာရောပြောတာဆိုတာတွေဟိုအထူးသဖြင့်ပေါ့လေလူမှုကွန်ရက်တွေမှာကြည့်မယ်ဆိုရင်ဒီလွဲမားတဲ့အမြင်တွေအယူဆမျိုးတွေကိုတွေ့တွေ့နေရတာရှိနေပါတယ်ဆိုတော့ဒါရီကအဓိကဘာကြောင့်ဖြစ်နေရတာလဲဒေါက်တာတင့်ဆွေဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဒီမိကွန်းကိုခုနကိုတာညွန်ဦးဆွေးနွေးတဲ့အထက်မှာပါတဲ့ quarantine ပေါ့နော်ဒီနေရာမှာအင်္ဂလိပ်စကားကိုထည့်သွင်းရတာမတော်မချေလို့ကျွန်တော်တောင်းပန်ပါတယ်ဒီတိကျခွဲထားခြင်းအမှုဒီကိစ္စအတွက်မြန်မာနိုင်ငံဆိုကစတင်ဆောင်ရွက်တဲ့ကာလတော့ကကျွန်တော်မီဒီယာမှာတွေ့ပါတယ်အဲ့ဒါညံကုန်ပတ်ဝန်းကျင်ရဲ့နေရာတစ်ခုမှာဂရင်းနေပြင်ချင်းမွေရစတဲ့ဖြစ်ပေါ်လို့ဒီအဲ့ဒီပုံတွေပြတော့ကျွန်တော်ဒီပုံကိုအဲ့လိုပြကြတယ်ကကျွန်တော်တော့မဟုတ်တော့ဘူးလို့ထင်နေတယ်။အကြောင်းလဲဆိုတော့ဒါကဟို for sure ပေါ့နော်အင်္ဂလိပ်လိုပြောပါမယ်။အဲ့တော့တရုတ်ပြည်မှာရောအမေရိကန်မှာရောကျွန်တော်တို့နိုင်ငံရေးမှာရောနော်နိုင်ငံကြီးတကူရှင်ပြောရင်ဒီကာယောဂကိစ္စကိုနိုင်ငံကြီးလှုပ်တာလို့ဝါဒဖြန့်ချီတာတွေဟာမမှန်မှုနဲ့လမ်းလွဲတယ်ကျွန်တော်ကတော့အဲ့ဒါဟိုတော့ကန့်ကွက်တယ်တော့ဟုတ်တမ်တာဒေါ်နယ်ထရန့်ပြောနေတယ်လားဟိုက်ဒရိုဆီကလိုရိုကွီနှစ်ဖြာစီဒီဆေးဝန်တွေကမပြောဘူးသူကပြောနေအဲသူကလည်းနိုင်ငံရေးလုပ်တယ်သူကလည်းနိုင်ငံရေးမှုစီးပွားရေးလုပ်တယ်ပေါ့နော်အဲ့ဒီကုမ္ပဏီမှာသူကရင်းနှီးမြှုပ်နှံမှုပြည်စုံချက်ရှိတယ်တေယုတီကလည်းအခုစတင်ဖြစ်တဲ့ဝူဟန်မှာအလားသွားခွင့်လာခွင့်တွေပြန်ဖွင့်တာ၃ရက်လောက်ရှိပြီဒါမှန်တယ်သို့တော်လည်းပဲကုလသမဂ္ဂကရောဒီအမေရိကန်ဆိုရရဲ့ကရောနောက်ကဗြိတိန်ဆိုရကပါတေယုတီကလာတဲ့ကိန်းကဏ္ဍအချက်လက်တွေကိုသိမြုံညာဒါအမေရိကရဲ့အေးအလားတူကျွန်တော်တို့နိုင်ငံမှာအခုခုနပြောသလိုတိကျခွဲထားမှုတွေကိုအလားဟိုဟိုဒီတက်ကိုကန်ကဟိုနေရာလိုလှလှပပပြင်ပြီးတက်ပုံရိုက်ပြတာပြောဒါမမှန်ဘူးပေါ့နော်အဲ့တော့ကျွန်တော်မိကွန်းကိုဖြေရရင်ကျွန်တော်တို့ဇီမာအစိုးရဘက်ကရောတရင်ထုတ်ပြန်မှုတွေခုထိတဲ့အာဏာတွေကျွန်တော်ကတော့ဒီတည်းတည်းဟိုလုတ်စေရင်နေတိုင်းပေါ်တာဝန်ရှိတဲ့နောက်ဆုံးဟိုအရှုံးရမဟုတ်တော့ကျမရဲ့ဝန်ကြီးဌာနကနေပြီးတော့နေတိုင်းပေါ်နော်ဘယ်အချိန်မှပတင်းထုတ်ပြန်မှုမိကွန်းတွေကိုဖြေတာဘလောက်ဆက်တင်တာတွေကိုကြည်ပြီးနဲ့နေတိုင်းကျတော့အားလိုက်အာတုံခွန်ဆိုင်လုတ်တဲ့နေဒီကိစ္စကဟိုအရှုံးရတစ်ခုနဲ့ဆိုင်တဲ့ကိစ္စကျွန်တော်မြင်နေတော့ဒါအမျိုးသားရေးကိစ္စမျိုးသားရေးကိစ္စမှာအရှုံးရတစ်ခုလည်းမဟုတ်ပြီးသူပြည်သားလည်းမဟုတ်ကျွန်တော်တို့ဒီနေ့ဟိုဟိုမပြောမဖြစ်တော့တက်မလို့ပေါ့နော်စစ်တကရောဟုတ်အနောက်အလားတူအတိုက်ခံပါတီရကျွန်တော်မြင်လာတာအတိုက်ခံပါတီတချို့တော်တော်များများများကသူတို့နိုင်ငံရေးအတွက်နိုင်ငံရေးလုပ်ပြီးတော့ပြနေကြတယ်တက်မလို့ကလည်းကျွန်တော်မြင်တော့ခုထိပါလုပ်နေတယ်လေကျွန်တော်တသက်ခွဲခွဲမသိဘူးအဲ့တော့ကျွန်တော်ဖြစ်စီနေတာကအမျိုးသားရေးကိစ္စတည့်ရနေတဲ့ဒီကယောဂကြီးကိုအစိုးရရောအတိုက်ခံတွေရောတက်မလို့ရောပြည်သူဒီဓာရီရောမီဒီယာရောပါဘောဘောလုတ်တင်ကြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဒီကိုတောင်းညွန်ကိုမြင်ရောခင်ဗျာဒီလက်ရှိအခြေအနေနဲ့ပတ်သက်လို့သဘောပေါက်နားလည်မှုကြီးအားနည်းနေတာကရောဘာကြောင့်လဲတရင်ချက်လက်ကြီးအားနည်းလို့လား
ခုနကတော်တော်သိစီပြောတော့တော်လေးလုံလောက်ပါတယ်ဒီကိစ္စပြောရင်ညီမနေမင်းကကျွန်တော်ခုနတော်တို့ဒီပညာပေးကိစ္စရာစာနေငယ်ကြီးတွေပတ်သက်နေရနောက်တစ်ချက်ကဟိုမှန်မှန်ကန်ကန်မြင်မြန်ဆန်ဆန်တိတိကျကျမထုတ်ပြန်ပေးနိုင်ဘူးချက်ချင်းဒီယောဂအခြေအနေဆိုတော့ကတော်လုံးကဒီခုနကြောကနေပတ်သက်လို့ဖြစ်ရနေပတ်သက်လို့ဒရင်ကြီးခေါလာဟာလာဒီဒရင်မကြီးအများကြီးထွက်တယ်အဲ့တော့ထွက်တဲ့ခါမှာဒါသူ ်တရင်မဖြတ်လူတွေကိုရေးယူမယ်ဆိုပြီးတော့သူတုံ့ပြန်ရဲကြအာနာပိုင်တွေကဒါနီးလာမှာမဟုတ်တရင်မကိုအရေးယူလာတဲ့ဆက်လို့ရှိရင်ကိုကိုတိုင်ကတရင်မှန်ကိုမြင်းမြန်းဆန်းဆန်းနဲ့တိတိကျကျအချိန်ကပ်ဘယ်လောက်ထိထုတ်ပြန်နိုင်လဲဆိုတာအဲ့ဒါအရင်လေးကြည့်တယ်တကယ်တမ်းဆိုရင်ကျွန်တော်တို့ကရန်အားနေတယ်ဆိုတော့ကကျောခွင်းရတယ်တော့မှမရှိဘူးအခုပြည်သူ့ကြမ်းမရေးဌာနကဒေါက်တာခင်ကြီးခင်ကြီးတယောက်ပထမအရင်ပြောတယ်အဲ့တော့သူကလည်းဘယ်မှရှင်းလင်းဝဲပုံတာမဟုတ်တဲ့ခါကျသူ့ကိုတနေ့လုံးမီဒီယာပေါင်းအလုံး30လောက်ကခေါ်နေတာအလုံး30လောက်ကိုဒီစကားကြီးပဲ30လောက်ပြောလို့သူလက်စိတ်မရှိတော့အဲ့တော့အဲ့လိုဖြစ်လာတဲ့ခါမှာသူချက်ချင်းသူကျောခွင်းရအောင်ပြောင်းတယ်ဒေါက်တာသုံးကျော်ဒေါက်တာသုံးကျော်ဆိုတာကတကယ်ဟိုညွှန်ကြားမှုကြောင့်အရင်အလုပ်များတဲ့ကိစ္စမီဒီယာတက်တော့ဖြစ်နေတာပေါ့ဒီမီဒီယာ30လောက်ကိုနေတိုင်းသူမပြောနိုင်ဘူးအဲ့တော့ဘလို့ပုံစံစီစဉ်လဲတကယ်တမ်းကပြည်ထောင်စုကြီးဌာနကပေါ်ဝင်ရပြည်ထောင်စုကြီးဆိုဘာမှမဟုတ်ဘာမှမဟုတ်အကောင်ကြောင်းမှမှန်ကသူက focus point တော့ပေးရမယ်သူတို့ချိန်ပေးရမယ်ဟိုကျမ်းမာရေးဌာနကလားလူမှုကြီးကြပ်ရေးကလားနိုင်ငံခြားရေးကလားဘယ်လောက်တည်ဘူးနောက်ဆုံးဟိုဒလရှင်ဝဲမဟုတ်တော့မှ teleconference ပုံစံမျိုးလုပ်လို့ရတယ်ရှိပါတယ်ပေါ်ဝင်မှာနည်းပညာတွေရှိပါတယ်ဒါအစားသူတို့မလုပ်နိုင်မလုပ်နိုင်တော့ခုနကပြောလို့ဒရင်းမားတွေကပူထွက်တယ်ဟိုဒီကောလာဟာလကပူထွက်တယ်အဲ့ဒါကိုသူတို့ကအာဏာပိုင်ဘက်ကအဲ့ဒါကိုဒေါသဖြစ်တယ်အဲ့ဒါကလုံးဝဖြစ်ရှင်းမဟုတ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ချက်လူလူတဲမှာဖြစ်နေတဲ့ပြဿနာအရင်ဆုံးရောက်တယ်ဆိုလိုတာကပထမကဒီယောဂမဖြစ်ခင်ယောဂပေါ်စီမတွေ့ခင်မှာလူကြားထဲမှာကတော်တော်ဖို့ဖို့ဆက်ဆက်နေဒီယောဂကငါတို့နိုင်ငံမှာမလာနိုင်ဘူးငါတို့နိုင်ငံကပူပြင်းနေငါတို့နိုင်ငံဟာဘာသာရေးရထူးခြားတဲ့နိုင်ငံဖြစ်တယ်ကျွန်တော်ကိုယ်တိုင်တက္ကစီစီအာလီလူလူနဲ့တွေ့တဲ့အခါမှာမေးတိုင်းတော့အဲ့လိုတုံ့ပြန်ကြအတော်များများပါမမနိုင်ငံမဝင်နိုင်ပါဘူးဒူတီတော်ဖို့ဖို့လေးနိုင်တယ်ဒါပေမဲ့တကယ်ဝင်လဲဝင်လာတော့လူတွေအဆုံးရောက်သွားပြန်ပါဆိုတော့ကနိုင်ငံခြားလူတွေနိုင်ငံခြားပြန်ပြီးဆရာပါလာတဲ့ခါကျတော့ခုနကပြောလို့နိုင်ငံခြားသားဆိုရှင်ရဲရွာလေးမှာလန့်လာတယ်နောက်ကရက်ကွက်အုပ်ချုပ်ရေးကလည်းညဆူချိန်လာတယ်ဟိုရဲရွာတွင်းမှာနိုင်ငံခြားပြန်ပြီးရှိလို့ရှိရင်အုပ်ချုပ်ရေးကအကြောင်းကြားပါဆိုတော့အဲ့တော့နောက်ဆုံးပါပြည်သားသုံးလင်းနေရာဖြစ်တယ်ဖြစ်တဲ့ဆိုတော့ကရဲရွာအနေနဲ့ပြောနိုင်ငံခြားပြန်ပြီးဆိုင်ပြန်ပြီးနိုင်ငံခြားပြန်ပြီးပြုလို့ရှိရင်ဟိုညဘက်ကြီးအုံအုံနဲ့ရက်အုပ်ချုပ်ရေးကတန်နေအုပ်ချုပ်ရေးကနေပြီးတော့အဲ့ရွာအင်ကိုဝိုင်းနေတာဒီအထူးဖြစ်ကုန်တယ်အဲ့တော့အချိန်လေးကအရန်ဆွရောက်တယ်ဆိုတော့ပထမပုံပေါ်လေးလုပ်ကြည့်ဆိုဆိုဆိုရင်ကြီးရဲ့သူကလည်းဆိုရင်ကြီးရဲ့နောက်တစ်ဖက်မှာဒီသတင်းမြင့်နဲ့ပတ်သက်လို့ပညာသိမှုတွေကိုမှန်မှန်ကန်ကန်အချိန်ကြီးထုတ်ပြန်နိုင်မှုကလည်းသူကပြကတော်လေးကိုအားနည်းနေရတွေ့ရပါတယ
်။တခုရှိတာကတော့ဒီကာယောကနဲ့ပတ်သက်လို့လူလူနဲ့ထိတွေ့နိုင်မှုဆိုပြီးဒီနိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါ်ဆက်စုကြည်မကြသေးခင်တုန်းကပဲ Facebook ဆာမျက်နှာတစ်ခုဖွင့်ပြီးဆွေးနွေးနေရမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒါရောယောဂတက်ဖြစ်ရင်ဘယ်လောက်ထိထိရောက်မှုများရှိနိုင်လဲခင်ဗျာ။
နိုင်ငံတော်တိုင်းနိုင်ငံအခုလိုထွက်ပြီးတော့ပြောတယ်သူလူစုနဲ့ထိတွေ့တယ်ဒါကတော့နိုင်ငံရေးကသူ့အပိုင်းပေါ့နော်ကျွန်တော်မြင်တာကတယောက်တည်းလို့အလုပ်တော့ကျွန်တော်မကြည့်ဘူးနိုင်ငံကောင်းဆောင်တယောက်နေဒီချိန်မှာသူဘဝရတွေစဉ်းစားရမယ်တကယ်လုပ်နေတဲ့ဌာနကြီးနဲ့သူပြီးရမယ်ကျွန်တော်တို့ကပြန်ကြားရေးပတ်ချူရှင်လေပြန်ကြားရေးမြို့ကြီးဌာနဆိုဟာမြို့ကြီးရှိတာပဲလုပ်နိုင်တဲ့ဟာတွေရှိတာပဲနောက်တစ်ခုကပြည်စုဆောင်ခြင်းနဲ့ဆိုရင်ပြည်စုဆောင်နေတဲ့အခြေအနေအများရှိတာပဲဒါဒီ Facebook ကနေတက်ပြီးတော့ဆွေးနွေးရပြောရဆိုတာကျွန်တော်ထိထိရောက်လို့တော့ကျွန်တော်မထင်ဘူး
ဟုတ်ကဲ့ပါဒီပြည်ရဲ့ရပိုင်းကဒီ Facebook ဆွေးနွေးခန်းထဲမှာဒီကျမ်းမာရေးနဲ့ပတ်သက်လို့ဟိုထဲထဲဝင်ဝင်မေးလာတာမျိုးနောက်ဒီ technical ဘိုင်းမေးခွန်းလို့မျိုးရင်းဆိုရင်လည်းဒီဒေါက်တာဆန်းစုကြည်ကအတိအကျပြောဖို့ခက်တာမျိုးကိုလည်းဟိုတွေ့ရပါတယ်ဆိုတော့ဒေါက်တာတက်ဆွေမြေရောခင်ဗျာဒီဒေါက်တာဆန်းစုကြည်ကခုလို့ Facebook ဆာမျက်နှာဖွင့်ဆွေးနွေးနေတာမျိုးကဒီယောဂတက်ဖြစ်ရင်မှဘလောက်ထိများအထောက်အကူဖြစ်နိုင်တယ်လို့ပြောနိုင်မလဲ
ဒီလိုရကျွန်တော်ဒေါက်တာဆန်းစုကြည်နာမည်တခုတည်းဟိုခုနကကိုစားညောင်းကဆွေးနွေးပေါ့နော်အဲကျွန်တော်အဲ့လိုမပြောလို့ပါကျွန်တော်နမူနာပေါ့အမေရိကန်ပြည်ထောင်စုကနမူနာတရုတ်ပြည်ကနမူနာနှစ်ခုနဲ့ကျွန်တော်ရှင်းပြီးတော့ပြောအောင်အမေရိကန်မှာဒီ Task Force ကသတင်းစာရှင်းလုပ်ပွဲမှာတမတာပါတယ်အဲ Task Force ကောင်းဆောင်ခန့်ထားတဲ့ဒုတိယတမတာပါတယ်အမြင့်မ်းပါတာကကျမဤဆရာဒီဤနိုင်ဆောင်ရွက်နေတဲ့ရှားဝန်တစ်ခုရဲ့နောက်တစ်ခါစိတ်ပညာနဲ့ပတ်သက်တဲ့အကြီးဆုံးတာဝန်ရှိသူရှားဝန်တစ်ခုရဲ့အဲ့ဒီ၄ခုကအမြင့်မ်းပါတယ်နောက်တချို့နေရာတွေမှာဟိုစစ်တပ်ကပါတယ်တချို့နေရာတွေမှာဒီအလုသမားဌာနပါတယ်တချို့နေရာတွေမှာဘာနာရေးဌာနပါတယ်တာဝန်ရှိဆုံးတွေတနည်းအားဖြင့်အဖွဲ့ပေါ့တင်းလိုက်လို့ရတယ်အဲဒီဟာကိုဘယ်သူကဖြစ်ပြီးပမာပြီးမှသပ္ပာယူမှုမြတ်ဖြစ်ဖြစ်ဘိုးချုပ်ဘူးကြီးမြောင်းလိုင်းဖြစ်ဖြစ်တော့အောင်စံစုကြည်ဖြစ်ဖြစ်ဒီဒီလို့ figure ပေါ့နော်ဒါတွေကရတဲ့အလုမဟုတ်ဘူးကျွန်တော်မြင်တာတော့နော်ဟိုတာဝန်ရှိတဲ့လူဒီပညာပိုင်းဆိုင်ရာအစုပညာပိုင်းဆိုင်ရာအလုပ်သမားနဲ့ဆိုင်ရာအလုပ်သမားကျမရင်းနဲ့ဆက်လို့အစတဖြစ်မှာကျွန်တော်တို့ team လိုက်ကြတယ်ကျွန်တော်လိုရတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်။နောက်ဒီပြည်မှာအစောပိုင်းကာလမှာသူတို့အစမကောင်းနေဘူးပြန်။ဒီဇာဝန်ဒေါက်တာလီးဒီကစဖို့တဲ့ဇာဝန်ဒီကိုဆိုရင်ရဲလာပြီးစစ်ချေခံရတာနော်။အဲ့ဒီအချိန်မှာအဲဒီဝူဟန်ပြည်နယ်ကကွန်မြူနစ်ပါတီကြီးခဲ့ဦးတယ်ထုတ်လက်ပြောင်းပြန်။ Now, Kutin led the yoga ladder at the ending. They will be my damn one. She's open at the Matayo, now the Kunji to get a man. The training and children, the Mamangan Pioba, only in the Bushivalu, through a bin line. And all general de Galura, haha. General Nanamale, that one she a bokuri, haha. A soul like a soup like her, Mamangan net, the Nintopia moody, may one pitcher moody, pitane.
တယောက်တည်းတကူတွေကတော့ဘယ်လိုမှမပြည့်စုံနိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါနောက်တစ်ချက်ဆွေးနွေးချင်တာကတော့ဒီဥဆောင်မှုအပိုင်းမှာဒီပြဿနာကိုရင်ဆိုင်ရမှာဒီခေါင်းဆောင်မှုနဲ့စီမံခန့်ခွဲမှုအပိုင်းကအင်ပလီမန့်အရေးကြီးရယ်ဆိုတော့ထင်ရှားပါတယ်ဒီရောဂါတက်ဖြစ်နေတဲ့ပတ်သက်လို့ဥမာအမေရိကန်မှာဆိုရင်လည်းနယူးယောက်အချို့ရင်မှုအင်ဒ
။တို့ပြကျွန်တော်တို့မြန်မာနိုင်ငံမှာအစင်အဆက်ကိုကဟိုရရမျိုးအကျင့်ပေါ့နော်။ဒီဖြစ်နေတာကတကူတွေကိုမူတည်ထားတဲ့အဲစတဲ့ဖြစ်ပေါ့နော်။ထိတ်ကပြောတာပြီးတယ်ဆိုတဲ့အကျင့်နေပေါ့နော်။ကျွန်တော်တို့ဒီအရေးမမှန်ဘူး။ခုကိစ္စကဒီကိုရိုနာဗိုင်းရပ်စ်ကယောဂါပိုးအသစ်။ဘာဖြစ်မလဲကဘာမှာဘယ်သူမှမပြောနိုင်ဘူး။လူရှုပ်ကြည့်ကြလည်းမပြောနိုင်ဘူး။အဲတော့အဲ့လိုအသစ်မှာကျွန်တော်တို့ကဒီဉာဏ်အားအသစ်တွေတီထွင်ကြံစားမှုအသစ်တွေအုံနောက်ကောင်းကောင်းနဲ့ကျွန်တော်တို့ဝိုင်းလုပ်ကြမှာတခုလည်းကြောက်တယ်မရတဲ့ကိစ္စအများအနေလို့ပါ။အဲ့တော့ဒီမှာတတိကြီးကြီးနဲ့ကျွန်တော်ခဏဆွေးနွေးစုအမျိုးသားရေးကိစ္စအဲ့လိုလုံးမှသာရင်ကျွန်တော်တို့နိုင်ငံအတွက်ဟိုဒီတဲ့ဒီအထိမနာမှာအခုချိန်ကိုကြည့်လိုက်ရင်ကျွန်တော်တို့မြန်မာနိုင်ငံသတင်းထုတ်ပြန်မှုကနေဒီကနေ့ကျွန်တော်တို့ဆွေးနွေးရတဲ့အချိန်ကြီးကြည့်လိုက်ရင်ပုံပြ graph မြင်ဟာကျွန်တော်တို့ခက်ဆန်းတယ်တိယပြီမှာနှစ်လခွဲနေမှာထိတ်ဆုံးရောက်ပြီးသူတို့နည်းနည်းတည်ငြိမ်တယ်အဲဒီအမေရိကန်လည်းအခု10ပတ်နဲ့ရအောင်သူတို့ကြိုးစားနေတယ်များသေးဘူးအဲ့မြန်မာနိုင်ငံကဂရက်မြင်းနဲ့တက်နေခိတ်ဆုံးမပြောနဲ့တက်နေအဲ့တက်နေတာတောင်မှစမ်းလို့ရတာတည်းရှိသေးတယ်ကျွန်တော်တို့မသိနိုင်တာတွေရှိဒီလိုယောဂမှာကျွန်တော်တို့စိတ်ပညာမှာဟိုပင်လယ်ထဲမှာမျောနေတဲ့ရေခဲတောင်ကြီးရေခဲတောင်ကြီးရဲ့ထိတ်ချားတာညင်ပြီးမြင်ရတယ်အောက်ကပင်လယ်အဲရေခဲတောင်ကြီးကျွန်တော်မမြင်ရတယ်လို့ကျွန်တော်မှန်းဆပြီးတော့ကျွန်တော်တို့ဆောင်ရွက်ရပါတယ်အဲ့တော့ကျွန်တော်တို့အဖြားလေးတော့ပဲကျွန်တော်တို့နေတဲ့သတိထုတ်ပြန်နိုင်တာရှိသေးတယ်ဒီကတော့ဒီပမာဏဘလောက်ကြီးတယ်လေကျွန်တော်တို့မသိနိုင်တော့ကျွန်တော်တို့မြန်မာနိုင်ငံအခုတည်းအတိထိနိုင်အောင်ပိုကောင်းနိုင်အောင် grab မြင်းကိုဘယ်တော့ထိတ်ဆုံးရောက်မလဲဒီဟာကိုဘယ်တော့ပြန်ကြအောင်လုပ်မလဲအထိစဉ်းစားနိုင်စွမ်းရှိတဲ့အုံနောက်ကောင်းတဲ့ကောင်းရဲ့အများကြီးစုဝေးစုစည်းလုပ်ကြပါလို့ကျွန်တော်တော့မြစ်တရားခံကြပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုသညီအောင်မြင်လည်းသိချင်ပါလေကျွန်တော်တို့ဒီပြည့်ရဲ့ရက်ဒီမှာပဲမြန်မာနိုင်ငံမှာသက်ဆိုင်ရာတာဝန်ရှိသူတွေကဒီကာယောဂါဒါစီနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေထုတ်ပြီးတော့မှပြန်ပြင်ဆင်ရတာတွေရုပ်သွင်းရတာမျိုးတွေကိုလည်းဒီကုသညီအောင်လည်းသတိထားမိမှာပါဆိုတော့ဒီလိုအလွတ်လဲ့ချေရောကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရတာလဲဒီခေါင်းဆောင်မှုပိုင်းအားနည်းချက်လားစီမံခန့်ခွဲမှုပြဿနာလားဘယ်လိုများမြင်လဲခင်ဗျာ
ခုနကကုအောင်မြင်ဦးပြောသွားတဲ့အချိန်မှာဟုတ်ပါတယ်တိုင်းရင်းပြည်နယ်လိုက်သူကပထမကသမ္မတဦးမင်းကနေပြီးစေတနာအမိန့်ကြီးထုတ်နိုင်နေစေတနာအမိန့်ကြီးနဲ့လုတ်ပိုင်ဝင်ပြေးလိုက်တာဟုတ်ပြေးလိုက်တဲ့ခါကျတော့တိုင်းရဲ့ပြည်နယ်လိုက်သူဒေသနာအမိန့်ကြီးဆိုပြီးထုတ်ပြောဆိုလုပ်ကြရရှိတယ်။ဒါပေမဲ့လည်းတနည်းအားဖြင့်မျိုးဖြစ်တဲ့ခါကျတော့ပြန်ရုပ်တချို့တိုင်းရဲ့ပြည်နယ်တွေပြန်ရုပ်တချို့ကပြောင်းအဲ့လိုမျိုးအမျိုးစုံကြီးဖြစ်သွားတယ်။တကယ်တမ်းကျတော့အဲ့ဒါစီမံခန့်ခွဲမှုအတော်ကြီးအားနေတာပေါ့။တကယ်တမ်းကျတော့ဒီ energy party အတွက်ကတကယ်ကိုဒီအချိန်ကတကယ်ကျတော့သူ၄နှစ်၅နှစ်ချေဝင်လာပြီ။သူအာဏာရတဲ့အချိန်မှာတကယ် challenging တကယ်ကိုအကြီးမားဆုံးစိန်ခေါ်မှုပါပဲ။တကယ်သူရင်ဆိုင်ရတဲ့အချိန်ကြီးက။နောက်တစ်ဖက်မှာခုနကဒီကတစ်ချီပြောသွားတယ်ခူးပေါင်းဆောင်ရမှုပိုင်းကြီးပေါ့နော်ခုနကခိုးတလုံးကပဲသူဒီ rapid response ပေါ့နော်ရေးပေါ်တုံ့ပြန်ရေးကော်မတီဆိုပြီးတော့ဖွဲ့လိုက်တာရှိတယ်ဘုကဘိုးကောင်ကြီးဖြစ်ကိုထပ်ထပ်ဖွဲ့လိုက်တယ်တကယ်တော့လက်တီဆောက်အောင် law enforcement လုပ်အောင်အဖွဲ့စည်းပြီးတက်မလို့ကနှီးကုတ်တွေပါတယ်တက်မလို့ကြီးတွေပါတယ်အဲ့တော့ဒါပေမဲ့အခုတစ်ချီအဲ့ဒါကအသက်ဝင်တာမတွေ့ရဘူးမတွေ့ရဘူးပဲနဲ့တစ်ဖက်မှာဘာဖြစ်လာဆိုတော့တက်မလို့ကလည်းသူရဲ့ quarantine center ကြီးသူ့အတူလုပ်တယ်သူ့ဝင်သူ့ခတ်ပြီးတော့သူ့အတူဆောင်ရွက်တာတွေသူဘယ်လောက်လုပ်တယ်မျိုးဆိုတာတွေပြောနေတာရှိတယ်။ထို့နည်းတူပဲနိုင်ငံပါတီတွေရောတိုက်ခိုက်နိုင်ငံပါတီကောအယောင်မျိုးနဲ့လုပ်နေတာရှိတယ်။အဲ့တော့ပြဿနာကအရင်ကတချို့ဟာတွေကနိုင်ငံကြီးအရင်ဆန်ပြီးလုပ်လာတာရှိတယ်။အဲ့ဒါတွေကဒီကိစ္စကြီးအခုကပ်ပြီး ကိုရင်ဆိုင်မှုတဲ့မြန်မာနိုင်ငံအတွက်အလားလားလုံးဝမကောင်းတဲ့အခြေအနေ။အဲ့ဒါအရင်သိထားမယ့်အခြေအနေလို့ကျွန်တော်မြင်ပါတယ်။ခုနကပေါင်းလေးဦးမင်းကိုချုပ်မိမယ်ဆိုရင်တော့စီမံခန့်ခွဲမှုကလက်ရှိအနေထားတော့တော်ကြီးအားနေပါတယ်။အားနေတဲ့အတွက်ကြောင့်မို့လဲအခုလိုမျိုးဒီအမိန့်တွေအမျိုးမျိုးထုတ်တဲ့အားမျိုးဖြစ်နေတယ်။ဒါမဲ့နောက်ပိုင်းမှာတော့ကျွန်တော်သတိထားမိတော့လူထုကတော်တော်လေးပါလာတယ်။မြန်မာလူထုကပြောမစတော့ privacy ဆေးရှိတဲ့ခါကျတော့အယံဝင်လောက်လာကြတယ်။အမနာကဒီတီချာခွဲထားတဲ့ခါတွေမှာကုညီလာတွေဝင်ပါလာတယ်။ဒါမဲ့လည်းအဲ့ညမှာသတိထက်ထားမှာလားဒီကိစ္စကအခြားကပီးကိစ္စနဲ့မတူဘူးရေဘေးကိစ္စနဲ့မတူဘူးလေဘေးကိစ္စနဲ့မတူဘူး virus အဲ့တော့အဲ့ဓာရီကလူအုပ်လိုက်ခြင်းလိုက်ပြန်ထွက်လာတယ်အများကြီးပြဿနာရှိပါတယ်အဲ့ဒါကလည်းစီမံခန့်ခွဲတဲ့ဒီအုပ်ချုပ်ရေးဘိုင်းကြီးကအများကြီးအထူးကြတယ်အဲ့တော့စီမံခန့်ခွဲမှုဘိုင်းကြီးကဒီထက်ကိုအများကြီးအားပြဖို့ကြိုးနေရလို့မြင်ပါတယ
်ဟုတ်ကဲ့ပါပါဝင်ဆွေးနွေးပြခဲ့ကြတဲ့ဦးသားညင်ဦးဒေါက်တာတင့်ဆွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာစနေနေ့ဆွေးနွေးရေးအစီအစဉ်ကိုလည်းဒီမှာပဲအဆုံးသတ်ပြရစေဒီအစီအစဉ်ကိုတော့ဒီမြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိနဲ့ဒီနေ့ဝင်နေမနေ့6:00ကနေ9:00အထိစီစဉ်နေမှာနားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ UAE American တန်ကိုနားဆင်နေကြတာပါ။သတင်းကျဉ်းချုပ်ကိုကြီးညာပေးပါရစေ။ကမ္ဘာတစ်ဝန်းကိုဗစ် -19 ကရောဂါကူးစက်ပြီးပေါင်း1.5 မိလီယံကျော်ရှိသွားပြီဟု American ပြည်တော်စု John Hopkins စက္ကသိုလ်ရဲ့တောက်ကြေးညပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကူးစက်ခံရသူတွေအနည်းတသိန်းကျော်သေဆုံးခဲ့တယ်ဆိုပေမဲ့တကယ်သေဆုံးခဲ့သူဥယျာဉ်ဟာဒီတိမကပုံများနိုင်တယ်လို့လူထုကျန်းမာရေးကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ American ပြည်တော်စုမှာ COVID-19 ရောဂါကူးစက်မှုကြောင့်တောက်ကြေးတည့်ရက်ထဲမှာပဲ2100ကျော်သေဆုံးခဲ့ရပြီးကူးစက်သူဥယျာဉ်5သိန်းအထိတိုးလာတယ်လို့ John Hopkins စက္ကသိုလ်ကသတင်းထုတ်ပြန်ထားပါတယ်။American ယောဂထိန်းချုပ်ရေးဌာန CDC ကဓာတ်ခွဲခန်းအတီးပြုလူနာတည်ဆုံးစည်းင်းကိုပဲထုတ်ပြန်တာမို့ရင်ခွဲစစ်ဆေးတာတွေမလုပ်နိုင်ပဲကြံတည်ဆုံးလူတွေစည်းင်းထဲမှာမပါပဲဖြစ်ရတယ်လို့ထောက်ပြကြတာပါမြန်မာနိုင်ငံမှာတော့ဝင်းကြီးချုပ်တွေအပါအဝင်ဘယ်သူမှကိုဗစ်ယောဂပိုးမကူးစက်ပဲယောဂပြီးတယ်ဆိုတာမရှိတာကြောင့်အားလုံးစည်းကမ်းလိုက်နာပြီးအထူးကျူးဆိုင်လှုပ်ဆောင်ကြဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာကနေဒီကနေ့တိုက်တွန်းလိုက်ပါတယ်ဒီခိုင်ပြည်နယ်အတွင်း COVID-19 ရောဂါကာကွယ်တားဆီးရေးအတွက်ကုလသမဂ္ဂအနေနဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂသတင်းပြန်ကြားရေးဌာနကထုတ်ပြန်ကြေညာလိုက်ပါတယ်။ American Dollar 1.2 တန်းကျော်သုံးဆွဲသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီအကူအညီတွေကိုတော့ကုလသမဂ္ဂအဖွဲ့ဝင်9နိုင်ငံကထောက်ပံ့ပေးထားတဲ့အသက်မွေးဝမ်းကြောင်းမှုနဲ့စားနပ်ရိက္ခာလုံခြုံရေးရန်ပုံငွေ Lift အစီအစဉ်အောက်ကနေပေးတာဖြစ်ပြီးတော့ဒီခိုင်ပြည်နယ်အတွင်းအကူအညီလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရက်စွန့်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ပြည်သူ့ဘဏ္ဍာနဲ့လက်ပတ်နေတဲ့ VOE American တန်ဟာ COVID-19 ကပ်ရောဂါနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ဝါဒဖြန့်သတင်းတွေကိုထုတ်လွှင့်ပေးနေတယ်ဆိုပြီး American သမ္မတအင်ဂျီရောကပြစ်တင်ဝေဖန်လိုက်တာကို VOE ကပေးချလိုက်ပါတယ်။VOA ညွှန်ကြားမှုအမန်ဒါဘက်နက်ကအင်ဂျီရောရဲ့ပြစ်တင်ဝေဖန်မှုကိုလက်မခံကြောင်းတွစ်တာကနေတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားကလေးကတရုတ်အာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားခဲ့တဲ့သတင်းကို VOA သတင်းထောက်ကသတင်းပေးပို့ခဲ့ကြောင်းတွစ်တာမှာရေးသားထားပါတယ်။တရုတ်အစိုးရနဲ့နိုင်ငံပိုင်သတင်းမီဒီယာတွေစီကထုတ်ပြန်တဲ့သတင်းတွေကိုဒီအတိုင်းလက်မခံဘဲ VOA ကတင်းတင်းကြပ်ကြပ်စုံစမ်းစီစဉ်ပြီးမှသတင်းရေးသားတဲ့အကြောင်း VOA ဒါရိုက်တာအမန်ဒါဘက်နက်ကတုံ့ပြန်လိုက်ပါတယ်ရှင်။VOA American တန်ရဲ့စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတင်ဆက်ခဲ့တာပါ VOA American တန်ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်အားလုံးဘေးရန်ကင်းရှင်းပြီးစိတ်ချမ်းသာခြင်းကိုယ်ဤတမ်းမာခြင်းနဲ့ပြည့်စုံကြပါစေရှင်ဒီမှာခင်ဆိုးဝင်ပါ
This program has come to you from the Voice of America, Washington.